Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ10ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီညပဲသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါဒီကနေ့ဂျာမနီနိုင်ငံမှာကမ္ဘာစစ်မှုထိပ်သီးနိုင်ငံကြီး9နိုင်ငံရဲ့ G7 ထိပ်သီးအစည်းအဝေးဆက်လက်ကျင်းပနေပါတယ်။ IS စစ်သွေးကြော်တွေကိုတိုက်ထုတ်ဖို့အတွက်အမေရိကန်ကအကူအညီတွေပို့ပြီးပေးမယ်လို့အမေရိကန်သမ္မတကအီရတ်ဝန်ကြီးချုပ်ကိုပြောကြားလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ MERS လို့ခေါ်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူက6ယောက်ရှိသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမသိနေတဲ့
။ကောင်းပါပြီရှင်။သတင်းတွေအပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့
၃နာရီမှာပေါ့နော်တစ်ထပ်နိုင်ငံဘောပေါ့ပင်ရတဲ့ဘက်ကိုသူတို့150ဦးကိုအပြည့်စုံပြောင်းပြီးဖြစ်ပါတယ်ဟိုဘက်ကအဖွဲ့တွေကတော့ကျွန်တော် 7:45 မှာရောက်ပါတယ်ရောက်ပြီးတော့တနားကြီးဖဲမှာကျွန်တော်လက်မှတ်ပြထိုးပါတယ်လက်မှတ်ပြထိုးပြီး
လေးစီပြေဒုက္ခတဲ့တချို့ဌာနေပြန်ပို့နေပြီဆိုတဲ့ကြောင့်ရခိုင်ပြည်နယ်လာဝကဦးစီမှုပြောဆိုခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့ဝါဒေတာနဲ့ကချင်ပြည်နယ်ဘက်ကစည်ရေးအခြေအနေနောက်ပိုင်းမှာတော့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတပုတ်ကိုလည်းတင်ပြပေးဖို့ရှိပါတယ်ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်းသတင်းလွှာနဲ့သူယုံကြည်ရတို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်ဒါရင်းမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင
်ကမ္ဘာ့စစ်မှုအင်အားကြီးနိုင်ငံ9နိုင်ငံရဲ့G7 ထိပ်သီးစည်းဝေးပွဲဒုတိယအနေနဲ့နောက်ဆုံးနေ့ဖြစ်နေဒီကနေ့ဂျာမနီနိုင်ငံမှာခေါင်းဆောင်တွေဆက်လက်တွေ့ဆုံဆွေးနွေးကြပြီးရာသီဥတုပြောင်းလဲလာခြင်းနဲ့စွန့်ရင်လိုအပ်ချက်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြသလိုအာဖရိကနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ကြပါတယ်ထိပ်သီးဆွေးနွေးပွဲတနင်္ဂနွေနေ့ကမစတင်ခဲ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်တို့တီးခြားတွေ့ဆုံခဲ့ကြပြီးယူကရိန်းအပြစ်ခံရရေးသဘောတူညီချက်နဲ့ပတ်သက်ပြီးရုရှားဘက်ကလှုပ်ဆောင်ပုံပေါ်မှာမူတည်ပြီးရုရှားဘက်မှာစီးပွားရေးအရာဒဏ်ခတ်မှုတွေဘယ်လောက်ကြာကြာဆက်ပြီးထားတယ်လဲဆိုတဲ့အပေါ်နှစ်နိုင်ငံသဘောတူညီချက်ရယူခဲ့ကြတယ်လို့သမ္မတအင်ဂျီရောကပြောပါတယ်။ယူကရိန်းရေးမှာရုရှားရဲ့လှုပ်ဆောင်မှုတွေကြောင့်ရုရှားအစိုးရအနေနဲ့ G7 ဆက်မှုထိပ်တီအင်အားကြီးနိုင်ငံအတိုင်းဝိုင်းရဲ့စံတန်ဖိုးတွေနဲ့မတန်ဘူးလို့ဂျာမနီဝန်ကြီးချုပ်မာကော့ကဂျမန်တန်လွင့်ဌာန ARD ကိုပြောပါတယ်။လောလောဆယ်မှာအဟန့်တားတွေရှိနေပြီးဒါကိုဘယ်လိုကြော့ဖြတ်ရမလဲဆိုတာမသိသေးပါဘူးလို့ဝန်ကြီးချုပ်မာကော့ကပြောခဲ့တာပါ။ဆက်မှုအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲရုရှားသမ္မတဗလာဒီမီယာပူတင်တက်ရောက်ဖို့အတွက်မဖိတ်တာဒီနှစ်ဒုတိယနှစ်ပါ။ယူကရိန်းနိုင်ငံခရိုင်းမီးယားကိုရုရှားကျူးကျော်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကသူ့ကိုထိပ်သီးအစည်းအဝေးကနေပယ်ခဲ့တာဖြစ်ပါတယ်။
အဲဆီတီကြော်တွေကိုတိုက်နေတဲ့စစ်ပွဲနဲ့ပတ်သက်ပြီးယုံကြည်မှုအပြည့်ရှိကြောင်းနဲ့သူတို့ကိုတိုက်ထုတ်ဖို့အမေရိကန်ကအကူအညီတိုးပေးမှာဖြစ်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကအီရတ်ဝန်ကြီးချုပ်ဟာအီဒါ-အယ်-အာဘာဒီကိုဒီကနေ့ပြောကြားလိုက်ပါတယ်။သမ္မတအိုဘားမားကအီရတ်ဝန်ကြီးချုပ်နဲ့တနင်္လာနေ့ဂျာမနီမှာပြုလုပ်တဲ့ G7 ဆက်မှုထိပ်သီး9နိုင်ငံပြည်မှမှတီးတန့်တွေ့ဆုံရမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အောင်မြင်မှုတွေရှိခဲ့သလိုမအောင်မြင်တာတွေဖြစ်နေတာကိုလည်းကြုံနေရပေမဲ့စစ်သွေးကြွားတွေကိုအီရတ်ကနေမောင်းထုတ်ဖို့လုပ်ရမှာသူတို့ကိုအောင်နိုင်မှာဖြစ်ကြောင်းသမ္မတဥပမာကပြောပါတယ်အီရတ်စစ်တပ်အတွက်စစ်ကူအဖြစ်တနင်္လာနေ့ကြာလေကြောင်းထိုးစစ်ဆင်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေစီကအကူအညီတွေပို့ပေးဖို့မစ္စတာအာဘာဒီကတောင်းဆိုခဲ့ပြီးသတင်းတစ်ပတ်မကြာခင်မှာပဲဂျာမနီနိုင်ငံမှာကျင်းပတဲ့ G7 ထိပ်သီးဆွေးနွေးပွဲမှာပြင်ပမှာတည်ထောင်တွေ့ဆုံကြတာဖြစ်ပါတယ်အမေရိကန်နဲ့ပြင်သစ်အစိုးရတာဝန်ရှိသူတွေကတော့စစ်စင်ရေးတွေမှာအောင်မြင်မှုတချို့ရလာတဲ့အတွက်အီရတ်အစိုးရပေါ်ယုံကြည်မှုပြသခဲ့ပေမဲ့လက်လွတ်လိုက်ရတဲ့နယ်မြေတွေပြန်ရဖို့လုပ်နေတဲ့အီရတ်ရဲ့ထိုးစစ်တွေမှာလက်နက်ပစ္စည်းနဲ့လေ့ကျင့်သင်ကြားမှုတွေလိုအပ်နေတယ်လို့ပြောခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကအီရတ်တပ်ဖွဲ့တွေဟာရေနံချက်စက်ရုံနဲ့ရှိတဲ့ဘိုင်ဂျီမြို့ကိုတနှစ်တာအတွင်း IS သွေးကြွားတွေလက်ထက်ကဒုတိယအကြိမ်မြောက်ပြန်သိမ်းနိုင်ဖို့ကြိုးစားခဲ့ပါတယ်။IS သွေးကြွအဖွဲ့ဟာစစ်စင်ရေးအတွက်လိုအပ်တဲ့ငွေကြေးရနိုင်ဖို့ကြိုးပမ်းတဲ့အနေနဲ့အီရတ်နဲ့ဆီးရီးယားကရေနံချက်စက်ရုံတွေရှိရာဒေသကိုအဓိကပြစ်မှတ်ထားနေကြတာဖြစ်ပါတယ
်။လေပြင်းနိုင်ငံငင်းချင်းရင်အတွက်ကုလသမဂ္ဂကအကြီးမှုပြီးပဋိပက္ခဖြစ်နေတဲ့အစိုးရနှစ်ရက်နဲ့နောက်ဆုံးကြော့ဆွေးနွေးပွဲကိုမော်ရိုကိုနိုင်ငံမှာတနင်္လာနေ့မှာပြုလုပ်နေပါတယ်။အခုဆွေးနွေးမှုကနေပြတ်သားတဲ့ညှိနှိုင်းမှုရမယ်လို့ယုံကြည်ကြောင်းကုလသမဂ္ဂကပြောပါတယ်။ကွဲပြားနေတဲ့အဖွဲ့နှစ်ဖွဲ့ပြန်လည်ပေါင်းစည်းပြီးညီညွတ်တဲ့အစိုးရတည်းဖြစ်လာစေဖို့ကဏ္ဍဆောင်ပွားတဲ့အစည်းအဝေးကို လေပြားကကုလသမဂ္ဂအဖွဲ့ UNSMIL ကတင်ပြခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့သူ့ကိုအကောင့်ထဲပေါ်ပြီးချင်းပါမယ်ရွေးကောက်ပွဲတွေအတွက်အစီအစဉ်တွေကိုလည်းတင်ပြခဲ့တာပါ။ဒီကနေ့တနင်္လာနေ့မှာဒီအစီအစဉ်အတွက်နောက်ဆုံးမူကြမ်းနဲ့ပတ်သက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်။အခုလိုနိုင်ငံရေးဆွေးနွေးတဲ့လုပ်ငန်းစဉ်အရေးကြီးချိန်ကိုရောက်နေချိန်မှာလေပြားကအဖွဲ့အားလုံးအနေနဲ့နိုင်ငံကောင်းကျိုးအတွက်တမိုင်းတွင်မဲ့တာဝန်ယူမှုတွေလှုပ်ဆောင်ဖို့ UN ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။လေပြားရဲ့လက်ရှိပြစ်ပတ်ကာတွေကိုစီးရင်အဖြေမရှာနိုင်တယ်လို့နိုင်ငံရေးမူပေါင်းပြင်ပကလည်းအဖြေမရှာနိုင်ဘူးလို့လည်းသတိပေးပါတယ်။လေပြားနိုင်ငံမှာနိုင်ငံတကာအသိမပြုအဆိုးအကိုထောက်ခံတဲ့တိုက်ခိုက်ရေးသမားတွေနဲ့မြို့တော်ကိုထိန်းချုပ်ပြီးအဆိုးအဖြစ်ကိုယ့်ကိုယ်ကိုကြီးညာထားတဲ့လက်နက်ကိုင်အဖွဲ့တွေကြားကျန်းဖက်မှုတွေဖြစ်ပွားနေတယ်လို့ IS Islamic စစ်သွေးကြော်တွေနဲ့ဆက်နွယ်နေတဲ့လက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုပါတွေ့လာနေရတာပါ။
တူရကီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲအတွင်းလက်ရှိအာဏာရပါတီကအများစုအနိုင်ရထားရကနေရှုံးနိမ်သွားပါတယ်။သမရရီဆက်တရစ်အာဒိုဝန်အတွက်သမရလူပန်ခွင့်အာဏာပိုရစေနိုင်မဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲဖို့ကြိုးစားနေတဲ့အပေါ်မဲဆန္ဒရှင်ပြည်သူတွေကတားမြစ်တာကိုပြသလိုက်တာပဲဖြစ်ပါတယ်။ဒါဟာ73နှစ်တာကာလအတွင်း AKP ပါတီရဲ့အကြီးအမားဆုံးရှုံးနိမ်မှုလည်းဖြစ်ပါတယ်။ရွေးကောက်ပွဲရလအရပါတီတစ်ခုတည်းကပဲအစိုးရဖွင့်နိုင်မယ့်အနေအထားမရှိသလိုနိုင်ငံရေးပါတီတွေအားလုံးကဒါကိုလက်တွေ့ကျကျနဲ့ခံနိုင်ရည်ရှိရှိအကဲဖြတ်လှုပ်ဆောင်နိုင်ဖို့လိုတယ်လို့မစ္စတာအဒမ်ဝမ်ကပြောပါတယ်။နိုင်ငံရေးအင်အားစုတွေအားလုံးအနေနဲ့တိုင်းပြည်တည်ငြိမ်ရေးကိုဆက်လက်ထိန်းထားနိုင်ဖို့လိုတယ်လို့သမရအဒမ်ဝမ်ကသတိပေးလိုက်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
New American တန်အညာဘက်တဲ့င်းတွေကိုဆက်လက်ကြီးညာနေပါတယ်။ Mask ဟောအသက်ရှူလမ်းကြောင်းဆိုင်ရာ virus ပိုးကြောင့်သေဆုံးရသူ6ယောက်ရှိသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကကြီးညာပါတယ်။အခုနောက်ဆုံးသေဆုံးသွားသူကအသက်80ရှိပြီဖြစ်ပြီး pneumonia အဆုတ်အေးမိယောဂကုသမှုခံယူခြင်းရဲ့ချိန်မှာပဲ Mask ယောဂပိုးရှိနေကြောင်းတွေ့ကြရတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနအစင်းအရာဆိုရင်တောင်ကိုရီးယားမှာဒီယောဂပိုးအခုဆက်ခံရသူပေါင်း89ယောက်ရှိနေပြီလို့ဆိုပါတယ်။အခုဒီယောဂမှာပြန့်ပွားစေဖို့အကြောင်းပေါင်း2000လောက်ကိုပိတ်ထားတာပါ။ဒါအပြင်ဒီယောဂပိုးကုဆက်ခံရမယ်လို့တန်တဲ့ရှိသူယာနဲ့ခြေတဲ့သူတွေကိုတီးခြားခွဲထားပြီးစောင့်ကြည့်နေတယ်လို့အရေးယူဆောင်ရွက်မှုတွေလည်းတိုးလုံနေတယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။ဒီလူတွေကယောဂပိုးရှိသူတွေနဲ့ထိတွေ့ဆက်ဆံမှုရှိနိုင်တဲ့အတွက်အခုလိုစောင့်ကြည့်နေတာဖြစ်ပြီးဒီလိုစောင့်ကြည့်ရမှာသူတို့ဘယ်ရောက်နေလဲဆိုတာကိုသူတို့ရဲ့လက်ကင်ဖုန်းအချက်ပြမှုတွေကနေတက်ဆင့်လိုက်ပြီးကြည့်တာတွေလည်းပါဝင်ပါတယ်။
အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံတွင်လူမျိုးစုနွယ်တွေရှိရာဒေသကပြင်းထန်တဲ့ညတိုက်ပွဲတွေအတွင်းပါကစ္စတန်စစ်သား9ဦးနဲ့စစ်သွေးကြွ19ဦးသေဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်အရာရှိတွေကပြောပါတယ်။မြောက်ပိုင်းဝါဇီရစ်စတန်နေဇတ်ဒေသမှာတိုက်ပွဲဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောတာပါ။ဝန်ရံပိတ်ဆို့ထားပြီးနောက်ကနေချေရခံလိုက်နေရကအကြမ်းဖက်သမားတဦးကအသေးခံဘုံးခွဲလိုက်တာကြောင့်ပါကစ္စတန်စစ်သား9ဦးသေဆုံးသွားတာလို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်2014ခုနှစ်ကစပြီးဝါဇီရစ်စတန်နေဇတ်ဒေသကိုပါကစ္စတန်စစ်တပ်ကမြေပြင်နဲ့လေကြောင်းကားပါစစ်ဆင်ခဲ့ပါတယ်အဲ့ဒီဒေသဟာနှစ်ပေါင်းအတော်ကြာကလေးကဒေသခံနဲ့နိုင်ငံခြားစစ်သွေးကြွတွေအတွက်လွတ်မြောက်နိုင်ပြီဖြစ်ခဲ့ပါတယ်တာလီဘန်တွေကလည်းအာဖဂန်နဲ့နိုင်ငံခြားတပ်ဖွဲ့တွေကိုတိုက်ဖို့အဲ့ဒီဒေသကိုတထောင်နားစခန်းဖြစ်အသုံးပြုနေတာပါ
မြန်မာအစိုးရကရိုဟင်ဂျာမွတ်စလင်တွေပေါ်မှာမတရားဖိနှိပ်ဆက်ဆံမှုတွေရှိနေတယ်ဆိုပြီးဒါကိုကန့်ကွက်တဲ့အနေနဲ့ပါကစ္စတန်နိုင်ငံကနိုင်ငံရေးဘာသာရေးနဲ့လူမျိုးစုဖွဲ့တွေစုပေါင်းပြီးတနင်္ဂနွေနေ့ကဆန္ဒပြခဲ့ကြပါတယ်။ပါကစ္စတန်ဘာသာရေးနိုင်ငံရေးနဲ့လူ့အခွင့်အရေးအဖွဲ့တချို့ကအဖွဲ့ဝင်ယာနဲ့ချီပြီးကရချီမြို့မှာစုဝေးပြီးမြန်မာအစိုးရကိုပြစ်တင်ရှုံချခဲ့ကြတာပါ။မြန်မာနိုင်ငံတွင်နှိပ်စက်ညှဉ်းပန်းခံနေရတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးပါဆိုပြီးပါကစ္စတန်အစိုးရကိုလည်းသူတို့ကတောင်းဆိုပါတယ်။အရှေ့တောင်အာရှဒေသကပင်လယ်ပြင်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေစီကနေလေစီးထွက်ပြေးတဲ့ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်ထောင်နဲ့ချီကိုတိတ်မကြခင်ကပဲမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေရောက်ပြီးပင်လယ်ပြင်ပိတ်မိသူတွေလည်းထောင်နဲ့ချီရှိနိုင်တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကယူဆတာကြောင့်မြန်မာဆိုအနေနဲ့ရိုဟင်ဂျာရေးကင်တွယ်ဖြည့်ရှင်းဖို့နိုင်ငံတကာဖိအားပေးမှုတွေတိုးလာနေတာပါမြန်မာပင်လယ်ပြင်ဖမ်းဆီးရမိပြီးရခိုင်ပြည်နယ်မှာထိမ့်သိမ်းဆောင်ရှောက်ထားတဲ့လေစီးပြေဒုက္ခသည်900ကျော်နဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံသား150ကိုတော့ဒီကနေ့တစ်ဖက်နိုင်ငံကိုပြန်လည်လွှဲပေးလိုက်ပြီးဖြစ်ပါတယ်
ဒီပေါ်နိုင်ငံမှာလူပေါင်းထောင်ချီပြီးသေဆုံးခဲ့ရတဲ့က ငလျင်လှုပ်ခတ်ခဲ့တာရပ်ပေါင်း45ရက်မြောက်နေ့ဖြစ်ဒီကနေ့တနင်္လာနေ့မှာဆူတောင်းပွဲတွေကျင်းပပါတယ်ဒေသခံတွေတက်ရောက်ကြတဲ့အထိမ်းမှန်ပွဲကိုဗုဒ္ဓဘာသာယဟန်တော်တွေကဦးစီးကျင်းပခဲ့ကြတာပါတချိန်တည်းမှာပဲပြီးခဲ့တဲ့လာတော့ကအမေရိကန်ကယ်ဆယ်ရေးဆေးရဟတ်ယင်ပြကြခဲ့ရမှာတည်ဆုံးခဲ့ရတဲ့နီပေါနိုင်ငံသား5ဦးအတွက်အမေရိကန်အစိုးရစီကရောကြီးငွေတောင်းဖို့လုပ်နေတယ်လို့မိသားစုဝင်တွေကပြောပါတယ်မေလ၁၂ရက်နေ့တုန်းကနီပေါအရှိမြောက်ပိုင်းတောင်တန်းကြီးကြားပြက်ခဲ့တဲ့ရဟန်းရှင်မှာလိုက်ပါသွားတဲ့ရွာသား5ဦးအတွက်ရောရင်းငွေလိုချင်ကြောင်းတာဝူပန်တက္ကသိုလ်ဆေးရုံမှာစုဝေးတဲ့မိသားစုတွေကပြောတာပါ Direct from Washington The
Voice of America The VOA ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်မြမပင်လေပြင်းမှာဖမ်းဆီးရမိပြီးရခိုင်ပြည်နယ်မှာထိမ့်သိမ်းဆောက်ရှောက်ထားတဲ့လှေစည်းပြေဒုက္ခသည်900ကျော်အနက်ကဘင်္ဂလားဒေ့ရှ်နိုင်ငံသား150တို့ကိုဒီကနေ့တဖက်နိုင်ငံထံကိုပြန်လည်လွှတ်အပ်လိုက်ပြီးဖြစ်ပါတယ်။ကျန်ရှိနေသူတွေကိုဆက်လက်စီးစစ်နေပြီးမကြခင်လွှဲပြောင်းဖို့ပြင်ဆင်နေတယ်လို့လွှဲမှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနပြည်နယ်ဦးစီးမှုကပြောပါတယ်။သတင်းပြည်စုံကိုတော့ VOA သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့လှေစည်းပြေဒုက္ခသည်တွေကိုမေလ21ရက်နေ့ကရခိုင်ကမ်းရိုးတန်းက200ကျော်နဲ့မေလ29ရက်နေ့ကအေယော်ရီတိုင်ဖျားပုံမြို့အနီးကပင်လယ်ပြင်က900ကျော်ကိုမြမရေတက်ကဖမ်းဆီးရမိခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်မြို့နယ်တောင်ပြိုလက်ဝဲမှာထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။ဖမ်းဆီးရမိသူတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတာဝန်ရှိသူတွေကစစ်ဆေးတဲ့အခါပထမအတုပ်ဖမ်းဆီးရမိတဲ့လေစည်းပြေဒုက္ခသည်200ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တာကြောင့်သူတို့ကိုနေရရင်ပြန်ပို့ဖို့အတွက်စီစဉ်ဆောင်ရွက်ခဲ့ပါတယ်။ဒီကနေ့မှာတော့လေစည်းပြေဒုက္ခသည်150ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုလွှဲပြောင်းပေးအပ်ခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနရခိုင်ပြည်နယ်ဦးစီးမှုဦးခင်စိုးကပြောပါတယ
်။၃နာရီမှာပေါ့နော်။တစ်ဖက်နိုင်ငံကိုပေါ့ဘင်္ဂလားဒေ့ရှ်ကိုသူတို့150ဦးကိုအပြည့်လွှဲပြောင်းပြီးဖြစ်ပါတယ်။ဟိုဘက်ကအဖွဲ့တွေကတော့ကျွန်တော်7နာရီ45မှာရောက်ပါတယ်ရောက်ပြီးတော့7နာရီခွဲမှာကျွန်တော်လက်မှတ်ကြီးထိုးပါတယ်လက်မှတ်ကြီးထိုးပြီးတော့မှတို့ရ150ကိုတို့ကား6စီးနဲ့လာခေါ်တော့တာ3နာရီမှာအပြည့်ဆွဲပြောင်းပြီးဖြစ်ပါတယ်အခုကျွန်တော်တို့ကတော့ဒီ50ကိုလည်းအများဆုံးဆွဲပြောင်းလက်ခံဖို့ပေါ့နော်ဒါပြောနေပါတယ်ခင်ဗျာဒါလေးကတော့တို့ရှိကကောင်စစ်ဝင်ကိုတက်ကဒီမှာလာပြီးတော့စစ်ပြီးတော့မှတို့အစီအစဉ်တင်ပြတာလေကျန်တဲ့50ကိုလည်းပဲကျွန်တော်တို့ကအများဆုံးစစ်စစ်လက်ခံဖို့ပေါ့ဒါလေးပြောနေပါတယ်ခင်ဗျာ
ဒုတိယအတုပ်ဖမ်းဆီးရမိသူ900ကျော်ကိုစစ်စစ်ရမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသား900ကျော်ပါဝင်ပြီးသူတို့ကိုအများဆုံးလွှဲပြောင်းဖို့ဆောင်ရွက်နေတယ်လို့ဥခင်ဆိုးကဆက်ပြောပါတယ
်။စစ်စစ်ကျွန်တော်ပြီးသွားပါပြီခင်ဗျာကျွန်တော်စစ်စစ်ပြီးသွားပါပြီကျွန်တော်တို့ရှိရနေတော့မှစစ်စစ်တာကကျွန်တော်တို့မြန်မာနိုင်ငံဘက်ကပင်လီက189ဦးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပင်လီက546ဦးပေါ့ဒါလေးကိုကျွန်တော်တဦးချင်းကိုရေးပတ်တန်းနေဖြည့်တာပေါ့အဲ့ဒါကဘင်္ဂလားဒေ့ရှ်လိုဘာသာနဲ့ရောကျွန်တော်တို့ဘက်ကမြန်မာဘာသာနဲ့ရောသူပြည့်စုံပြီးတော့မှဒါကျွန်တော်တို့ဟုတ်ထားပါတယ်ခါရခါကြဂရုပကဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်စစ်တရားတွေကလာပြီးတော့တနေ့အပြစ်စစ်ပြီးသွားပြီးစစ်တာတော့6ရက်နေစားခဲ့6ရက်9ရက်နေ့ရက်စစ်တာပေါ့ကျွန်တော်တို့ဘက်ကတော့သူတို့ဘက်ကိုဒီစင်းပေးလာပြီးတော့အများဆုံးလက်ကြောင်းလက်ခံဖို့တော့သူတို့ပြောလိုက်တာသူပြောတာပေါ့ဗျာသူတို့ကလည်းပဲသူတို့ဒီမှာလာစစ်တဲ့ဘင်္ဂလားဒေ့ရှ်ကစစ်တွေကောင်စစ်ဝင်လည်းသူတို့ရဲ့ဘင်္ဂလားဒေ့ရှ်တန်ရုံကိုသူအကြောင်းကြားအဲ့ဒီမှာတစ်ဆင့်သူတို့နိုင်ငံမှာရှိတဲ့နိုင်ငံခြားရေးဝန်ကြီးဌာနမှာတစ်ဆင့်ကအများဆုံးစစ်စစ်ပြီးတော့လက်ခံဖို့ဒါသူတို့ဆွေးနွေးနေတာပါခင်ဗျာ
တောင်ပြိုလက်ဝဲမှာထိမ့်သိမ်းထားသူ900ကျော်အနက်ကဘင်္ဂလားဒေ့ရှ်နိုင်ငံသား2ဦးဟာစခန်းကနေထွက်ပြေးသွားတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်ကဒေသခံပြည်သူတွေကတော့ပြမအုပ်ဖမ်းဆီးရမိတဲ့လှေစည်းပြေးဒုက္ခသည်တွေကိုလူသားချင်းစာနာမှုအရရခိုင်ပြည်နယ်မှာထိမ့်သိမ်းတာကိုလက်ခံပြီး AR တိုင်းပင်လယ်ပြင်ကဖမ်းဆီးရမိတဲ့လှေစည်းပြေး900ကိုရခိုင်ပြည်နယ်ကိုပို့ဆောင်တာကိုလက်မခံတာကြောင့်စာနာထုတ်ဖော်ဖို့ပြင်ဆင်နေတယ်လို့စစ်တွေမျိုးကမျိုးမိမျိုးဖအဖွဲ့ဝင်ဦးတန်းထွန်းကပြောပါတယ
်။ဘာကြောင့်လဲဆိုတော့လူသားချင်းစာနာတဲ့အစဉ် AR တိုင်းမှာလည်းစာနာပြလို့ရတယ်လေ။ဘူးကရခိုင်လူတို့ရဲ့အမြင်ကဘာဖြစ်နေပြီလဲဆိုတော့အဲ့ဒီမွတ်စလင်တွေတွေ့တယ်ဆိုရင်ပဲရခိုင်ပြည်ကိုပို့ပြရတော့မယ်ဆိုတဲ့အစဉ်လာကြီးတစ်ခုကိုကျွန်တော်တို့ကနှစ်သက်တာပါ။
ဒီလ14ရက်နေ့ကိုစန္ဒထုတ်ဖော်မဲ့ရဲ့အဖြစ်သတ်မှတ်ထားပြီးရခိုင်တပြည်နယ်လုံးပါဝင်စေဖို့အတွက်စစ်တွေဆောင်ရွက်နေတယ်လို့ပြောပါတယ်။မြမအစိုးရအနေနဲ့လှေစီးပြီးထွက်ပြေးသူတွေအရေးကိန်းတွဲဖြည့်ရှင်းဖို့ပြဿနာကိုဖြည့်ရှင်းရမှာဒစိတပိုင်းအဖြစ်နဲ့နိုင်ငံသားအဖြစ်အတိအမှတ်ပြုလက်ခံဖို့ကိုကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာကဖိအားပေးဆောင်ရွက်နေပါတယ်။ဒီလ6ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံဂျာယီဝန်ကြီးဦးဝနမောင်လွင်ကလှေစည်းပြေးတွေဟာဖိနှိပ်မှုကြောင့်ထွက်ပြေးကြတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေအများစုဖြစ်တယ်လို့နိုင်ငံတကာကပြောဆိုနေတာတွေဟာမှန်မှန်ကန်ကြောင်းနိုင်ငံတကာတာဝန်တွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုရှင်းလင်းပြောဆိုခဲ့ပါတယ်။
တရုတ်သမ္မတဝန်ကြီးချုပ်တို့လိုထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့ပထမဆုံးအကြိမ်တရုတ်ပြည်ခီးစဉ်တွေ NLD ပါတီဥက္ကဋ္ဌဒေါ ng ဆန်းစုကြည်ကိုတရုတ်ကွန်မြူနတီပါတီကဖိတ်ကြားထားပါတယ်။တချိန်ကအာဏာရအစိုးရတွေနဲ့သာဆက်ဆံများခဲ့တဲ့တရုတ်နိုင်ငံအနေနဲ့ဒါဟာဒီမိုကရေစီအင်အားစုတွေဘက်ကိုရိမ်းလာတဲ့ခြေလှမ်းတစ်ရပ်ပါလား။ပြည်တွင်းပြည်ပနိုင်ငံရေးအခြေအနေတွေကြောင့်ပဲပြောင်းလဲလာတာပါလား။မြန်မာနိုင်ငံအနေနဲ့အိမ်နီးချင်းအင်အားကြီးတရုတ်နိုင်ငံကိုရှေ့လျှောက်ဘယ်လိုပုံစံမျိုးနဲ့ချင်းကပ်ဆက်ဆံသွားတင်တယ်လဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။တော်ဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မနေ့ပြန်အင်္ဂါနေ့ည9နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ဘာဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့တိုင်းရင်းဒေသတွေဘက်ကစည်ရည်တင်းမာမှုအခြေအနေဘက်ကိုလှည့်ကြပါတယ်ရှင်။မြန်မာအစိုးရတပ်ဖွဲ့တွေနဲ့ဝါလက်နက်ကိုင်တပ်ဖွဲ့တွေကြားရှမ်းပြည်နယ်အရှေ့ပိုင်းမှာတင်းမာမှုတွေဖြစ်နေတဲ့ကိစ္စကိုသမရဦးသိန်းစိန်ကိုတိုင်ဂျားဝင်ဖြည့်ရှင်းနိုင်ဖို့ကြိုးစားနေတယ်လို့ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSP ကပြောပါတယ်။တိုင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးရဖို့ကြိုးစားနေတဲ့အချိန်ဒီနေ့ထက်ရွေးကောက်ပွဲတွေလည်းကျင်းပဖို့ရှိနေချိန်မှာပဲအင်အားကြီးဝါတပ်ဖွဲ့နဲ့ထိတ်တဲရင်ဆိုင်မှုတွေပေါ်ပေါက်လာနေတာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSP ကထိန်းချုပ်ထားတဲ့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်ကတစ်ထုတ်လုပ်ရေးလုပ်ငန်းတွေနဲ့ဆက်နွယ်ပြီးတော့မြန်မာတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာမှုတွေပေါ်ပေါက်နေတဲ့အတွက်သမရဦးသိန်းစိန်ကိုရိုင်းပါဝင်ညှိနှိုင်းပေးနေတဲ့အကြောင်းဝါတပ်ဖွဲ့ရဲ့ပြောခွင့်ရသူဦးအောင်မြင့်ကပြောပါတယ်တင်းမာမှုတွေနဲ့ပတ်သက်ပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအထူးဥက္ကဋ္ဌထံအကြောင်းကြားခဲ့ပြီးတဲ့နောက်မှာပဲပြဿနာကိုဖြေရှင်းဖို့သမရကညွှန်ကြားချက်ထုတ်ခဲ့တာလို့လည်းဦးအောင်မြင့်ကပြောပါတယ
်ဒီနေ့ကတော့ဒီနေ့ကတော့တုတ်တမှုလေးတော်တော်လေးရှိပါတယ်အဲမနေ့ညနေကောဒီနေ့မနေ့ကောနိုင်ငံတော်သမ္မတကြီးဆီကနေပြီးတော့ညွှန်ကြားချက်3ခု2ချိန်ပေါ့2ချိန်တစ်ချိန်မှာညွှန်ကြားချက်3ခုပါတဲ့ညွှန်ကြားချက်ရပါတယ်အဲကျွန်တော်တို့နေနဲ့လည်းဒီညွှန်ကြားချက်တွေကိုလည်းလက်ခံတဲ့သဘောတူတယ်အဲဒီနေ့မနေ့ဆိုလို့ရှိရင်ပေါ့ဗျာဒီနိုင်ငံတော်သမ္မတကြီးကနေပြီးတော့လဲကာချုပ်ကြီးကိုဒါလည်းဖုန်းဆက်ပါတယ်ဒါလည်းဖုန်းဆက်ပါတယ်ဒီကိစ္စလေးပြေလည်အောင်ဖြေရှင်းဖို့တပ်ဖက်ကကိစ္စတွေရောဘာတွေရောအဲညှိပါတယ်ညွန်ကြားပါတယ်အဲဒီနေ့မနေ့မှလည်းသတိကံတိုင်းမှုနဲ့ကျွန်တော်တို့ဆက်သွယ်ပြီးတော့ညှိနှိုင်းကြတာရှိပါတယ်အဲဒီတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်အစိုးရဘက်ကကောတပ်မတော်ဘက်ကကောကျွန်တော်တို့အဖွဲ့အစည်းအနေနဲ့ကောညင်ညင်ညာနဲ့ဖြေရှင်းလို့တဲ့ဆန္ဒသဘောရှိပါတယ်
ဂျွန်လာ3ရက်နေ့ကလေးကမြမအစိုးရတက်ဖက်ခရောဝါတက်ဖက်ခပါအပြန်အလှန်ဝိုင်းထားပြီးတော့စစ်ပြင်ထားတဲ့အနေအထားဖြစ်ပြီးတော့အခုချိန်ထိကတော့နှစ်ဖက်တက်တွေပြန်မယုတ်သေးပါဘူးတင်းမာနေတဲ့အခြေအနေကိုပြည်လဲအောင်ဖြေရှင်းနိုင်မှုဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ဘက်ကတာဝန်ရှိတဲ့သူတွေနဲ့အစိုးရတာဝန်ရှိတဲ့သူတွေနောက်မြမစစ်တက်ဖက်ကတာဝန်ရှိတဲ့သူတွေအကြားအပြန်အလှန်ဆွေးနွေးညှိနှိုင်းအဖြေရှာနေကြဆဲဖြစ်တယ်လို့လည်းဦးအောင်မြင့်ကနောက်ဆုံးအခြေအနေကိုရှင်းပြပါတယ
်ဒီနေ့မနေ့ကရှင်းကြားရပြီးတဲ့နောက်ကနေစပြီးတော့ပေါ့ဗျာဆက်လက်ပြီးတော့အခိုင်အမာညှိနှိုင်းမှုလေးတွေရှိနေပါတယ်ဒေသမှာပေါ့နော်နှစ်ဖက်စလုံးကတော့တတ်ဆဖို့ကတော့ဟိုဒီလိုအတွေ့ရှိပါတယ်အမြင်ရှိပါတယ်
မြန်မာနိုင်ငံရဲ့အတွက်အရေးကြီးတဲ့မကြခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲစတော့မယ့်အချိန်ကာလမှာအခုလိုမျိုးဝါတက်တဲ့မြန်မာစစ်တပ်ကြားစစ်ရေးပဋိပက္ခတွေဖြစ်လာတဲ့အသွင်ဆောင်လာတဲ့အပေါ်အစိုးရစစ်တပ်ဘက်ကတိုင်းရင်းဒေသတွေမှာစစ်မီးမငြိမ်းနိုင်သေးတဲ့သဘောစစ်အင်အားပြလိုတာကြောင့်လည်းဖြစ်တယ်လို့တိုင်းရင်းဒေသတွေကစစ်ရေးကိုအကဲခတ်နေတဲ့ဦးခါမဏီကသုံးသပ်ပါတယ
်။လုံးဝကြီးထိတ်တိုက်ကြီးပေါ့နော်ခုနလိုတလတ်မှထွက်တဲ့အထိတော့ဖြစ်ဖို့တော့သိမလွယ်ဘူးလို့ကျွန်တော်ထင်တယ်။အဲ့ဒါကတော့ခုနလိုအကြောင်းအကျောင်းနေအများကြီးရှိတယ်။အဲ့တော့အကန့်အသတ်ပေါ့လေခုနလိုအပေးယူရတချို့တော့လုတ်ပြီးတော့ပြီးသွားနိုင်ပါတယ်။ဘာလို့ဆိုဒီဘက်ကလည်းခုနလိုဝါဝိုင်းတော့ဒီဘက်ကလည်းတစ်ခါတို့တက်မတွေတစ်ခါထပ်လွတ်တယ်နော်။တက်မတွေထပ်လွတ်ပြီးတော့တစ်ခါထပ်ဝိုင်းတာပဲလုံနေ။အဲ့တော့ဟိုဘက်ကလည်းထပ်ပြီးတော့လူတွေကိုထပ်ခေါ်တာလေဒါတရားတော့လုံနှစ်ပတ်စလုံးကတော့အပြန်လမ်းပေါ်တိတ်ခါထိန်းမိုးကလိုနေရတယ်။အထူးသဖြင့်တော့ဒီဘက်ကပေါ့ဗျာဒီအစိုးရဘက်ကတော့တိတ်ခါပိုလိုနေတာ။တိတ်ခါကြာနေတယ်ဥပမာကိုကန့်နဲ့ဖြစ်နေတဲ့ကိစ္စတွေပေါ့။ကိုကနဲ့တော့ဘယ်လောက်ဖြစ်နေလဲဝါဆိုရင်ဘယ်လောက်ခံမလဲဘာညာနဲ့အဲ့လိုလေသူတို့အချင်းချင်းနဲ့မှကိုယ်ကမြောက်ပေးပြီးတော့မခံရင်အောင်လုပ်နေပြီးတော့ အဲ့ဒီခါမှာခုနပြောလိုပါကတာဝန်ရှိတဲ့လူတွေကလည်းကိုသိခါဆဲနေတာနဲ့ဘာနဲ့ပေါ့အဲ့ဒါတွေကိုလုတ်တယ်လို့ကျွန်တော်ကတော့ထင်တယ်ဗျ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြာအင်အားအကြီးမားဆုံးလို့ဆိုနိုင်တယ်ဝါပြည်သွေးစီညီညွတ်ရေးတပ်ကိုနေကြားဆောင်တဲ့အဖြစ်နဲ့အသွင်ပြောင်းဖို့မြန်မာဘက်ကဖိအားပေးခဲ့ပေမဲ့ဝါတပ်ဘက်ကလက်မခံခဲ့ပါဘူးဝါပြည်နယ်ထဲမှာဝါတပ်နဲ့မြန်မာစစ်တပ်ဘက်ကအသေးသခံတွေနဲ့ရင်အသွာလာတွေကိုစစ်ဆေးမှုတွေလုပ်နေပြီးတော့လုံခြုံရေးတင်းကျပ်ထားတဲ့အတွက်ဒေသခံပြည်သူတွေကစစ်ဖြစ်မှာကိုစိုးရိမ်မှုတွေရှိနေတယ်လို့သိရပါတယ်ရှင
်မဆုမုံပြောပြပေးခဲ့တာဖြစ်ပါတယ်ကချင်ဒေသဘက်ကအခြေအနေတွေကိုတလှည့်တင်ပြပေးခြင်းပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KIO ခေါ်ကချင်လွတ်လပ်ရေးအဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတကြော့ပြန်တိုက်ပွဲဖြစ်လာတာဟာဆိုရင်၄နှစ်ပြည့်ခဲ့ပြီဖြစ်တယ်လို့ဒီကြားကာလတွေမှာလည်းမြန်မာစိုးရနဲ့အပြစ်ခတ်ရက်စဲရေးတွေ့ဆုံဆွေးနွေးမှုတွေရှိပေမဲ့အကောင့်ထဲမဖို့နိုင်သေးတဲ့အကြောင်း KIO တာဝန်ရှိသူတို့ကပြောပါတယ်နှစ်ဖက်အဖွဲ့တွေကြားဖြစ်ပွားတဲ့စီးရီးတင်းမာမှုတွေကဖြေရှင်းဖို့ပရိပခာညီနိုင်ရေးအဖွဲ့ဖွဲ့စည်းထားပြီမဲ့လို့လည်းအရာမရောက်ဘူးလို့လည်းပြောလိုက်ပါတယ်ဒီအခြေအနေတွေကတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကစူးစီးတင်ပြထားပါတယ်ရှင
်စီးရီးပရိပခာဖြစ်ပွားခဲ့တဲ့၄နှစ်သာကာလမှာမြန်မာအစိုးရနဲ့ KIU တို့ကြားအပြစ်ခံရစဲရေးငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့နှစ်ဖက်အဖွဲ့ကြားတွေ့ဆုံဆွေးနွေးခဲ့ပြီးမဲ့လည်းနိုင်ငံရေးသဘောထားဆန္ဒတွေကိုအကောင့်ထဲမဖော်နိုင်သေးဘူးလို့ KIU ရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကြိုတင်ညှိနှိုင်းရေးလုပ်ငန်းဖွဲ့ခေါင်းဆောင်ဦးတောင်ခါကအခုလိုပြောပါတယ
်ကျွန်တော်တို့ဘက်ကကျတော့ဒီနှစ်ပြည်တိုင်အောင်ကျွန်တော်တို့ဖြစ်ချင်တဲ့လုံးချင်တဲ့နိုင်ငံရေးသဘောထားဆန္ဒတွေကအကောင့်ထဲမဖော်နိုင်သေးတဲ့အနေစာဖြစ်သွားတယ်တခါမှကလည်းအစိုးရကလည်းတိုက်လိုက်ဆွေးနွေးလိုက်အဲ့လိုပဲဖြစ်နေတိုက်ရင်ဆွေးနွေးဆွေးနွေးရင်တိုက်ပုံစံမျိုးပဲဖြစ်နေတော့ဒါ27ရာစုမြန်မာနိုင်ငံရဲ့ဒီချင်းနိုင်ငံရေးတရေချင်းချင်းဖြစ်တယ်လို့ပဲကျွန်တော်အဲ့လိုပဲနားလည်ပါတယ်ဆိုတော့အခုကျွန်တော်တို့ကလင်းနေပြည်ပြည်တိုင်အောင်တုံတရားရလက်ကောင်းနေကျွန်တော်တို့စီမံမရသေးပါဘူးဒါကဝန်နေစီရပ
ါပြီးခဲ့တဲ့မေလ20ရက်နေ့တုန်းကကချင်းပြည်နယ်ပမောခရိုင်မန်စီမြို့နယ်နန်းလင်းပါကျေးရွာနီးမှာမြန်မာစစ်တပ်နဲ့ KIU တပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။အဲ့ဒီဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကတင့်မောင်ကိုတွေကိုလိုက်လံဖမ်းဆီးရာကနေဖြစ်ပွားခဲ့တယ်လို့မြန်မာစစ်တပ်ဘက်ကဖြေရှင်းချက်ပေးခဲ့ပါတယ်။ KIU အနေနဲ့ကတော့တင့်မောင်ကိုတွေခိုးထုတ်တဲ့တဲ့တွေဟာမြန်မာစိုးရဘက်ကထွက်တဲ့တဲ့လို့ဥတောင်ခါကပြောပါတယ်။လက်ရှိ KIU နဲ့မြန်မာစစ်တပ်တို့ဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုဖြေရှင်းဖို့ပဋိပက္ခညှိနှိုင်းရေးဖွဲ့ဖွဲ့စည်းထားပြီးမဲ့လေဆွေးနွေးညှိနှိုင်းမှုအပိုင်းမှာအရာရမှုမရှိဘူးလို့ဥတောင်ခါကအခုလိုပြောပါတယ်။
လာစီရဲ့ပထမစပ်မှာကျွန်တော်တို့တွေ့လက်ရှိပါတယ်။အဲတွေ့တဲ့အချိန်မှာအမြင်ပြန်မှာဖြစ်တဲ့နေတဲ့တိုက်ပွဲတွေကြောင့်တော့ပဋိပက္ခတွေကြောင့်ကျွန်တော်တို့အချင်းချင်းတည်င်းဖလေပြီးတော့ဆွေးနွေးတင်ကြပါလေ။ကိုယ့်ဘက်သူ့ဘက်ကရတဲ့ပဋိပက္ခတွေကိုအချင်းချင်းဖလေပြီးတော့စေတနာကိုငြေစက်ငြေတော့အောင်ပေါ့ကွာ။တော့ကြီးတဲ့အမှုငြေစေပေါ့ငြေတဲ့အမှုပျောက်စေပုံစံမျိုးနဲ့ကျွန်တော်တို့လည်းစူးစမ်းပြီးတော့ဆွေးနွေးတင်ပြီးတော့ဖြေရှင်းနေတာပါ။ဒါပဲလေအချင်းတလောက်တော့ရှိတော့မပေါ့ပါဘူး။
နဖက်တပ်တွေကြား၄နှစ်သာကာလတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံများပြားဟာစစ်ပြေးဒုက္ခတွေတွေဖြင့် KIO ထိန်းချုပ်နေမြင်နဲ့တရုတ်နယ်စပ်တွေမှာခိုလုံနေကြရပါတယ်။ဒီဒုက္ခတွေတွေအနေနဲ့လိုအပ်တဲ့ကူညီထောက်ပံ့မှုတွေမရရှိတဲ့အတွက်အခက်အခဲရှိနေတယ်လို့လည်း KIO ရဲ့ငင်းချမ်းရေးဆွေးနွေးမှုဂျိုသေးညှိနှိုင်းရေးလုပ်ငန်းဖွဲ့ခေါင်းဆောင်ဦးတောင်ခါကအခုလိုဆက်ပြောပါတယ်။
စစ်ပြေးဒုက္ခတွေကိုလည်းဟိုတင်းတက်တော့တဲ့ရှိအစိုးရဘက်ကရောကျွန်တော်တို့ကရောဘက်ကရောတာဝန်ယူပြီးတော့ဖြေရှင်းပေးတဲ့အတိုင်းတွေကအားနည်းနေသေးတယ်ဖြစ်ပါတယ်အခက်အခဲတွေကအများရှိပါတယ်နိုင်ငံတကာအကူအညီကလည်းကြော့ဖြစ်ကြောလာတာပေါ့ဗျာနော်ဆိုတော့ IDP တွေအနေနဲ့တော့တော်တော်လေးတော့အခက်အခဲရှိပါတယ်အစိုးရရဲ့ကူညီပံ့ပိုးမှုအောက်မှာဒီ IDP အရောက်တသိန်းကျော်ဟာကာကွယ်မှုကိုရာနှုန်းပြည့်မရပဲနဲ့ဒီအတင်းတော်တွေကမြန်မာတစ်ဆင့်ပေါ့ကွာ။နော်သူတို့ကိုစမ်းပတ်နေရတယ်ဆိုတော့ဒါကမဟုတ်သေးဘူးလို့ပဲကျွန်တော်တို့အဲ့လိုမြင်နေတယ်
။အခုလိုဒုက္ခတွေတွေတွေ့ကြုံနေရတဲ့အခက်ခဲတွေကိုဖြေရှင်းဖို့အတွက်မနက်ဖြန်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကချင်ငင်းချမ်းရေးကွန်ရက်ဖွဲ့နဲ့ကချင်ဖွံ့ဖြိုးရေးဖောင်ဒေးရှင်းတို့ကနေဥဆောင်ကျင်းပမယ်ကချင်စစ်ပွဲ၄နှစ်ပြည့်အခမ်းအနားမှာဆွေးနွေးအဖြေရှာသွားမှာဖြစ်ပါတယ်။မြန်မာအစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ KIU တို့ကြားတွေ့ဆုံဆွေးနွေးမှုအချိန်ချင်းပြုလုပ်ပေမဲ့လည်းသဘောတူညီချက်သုံးတရားမရရှိသေးသလိုတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်။ဒီကနေ့မှာပဲပြည်တွင်းပြည်ပကမြန်မာရေးလှုပ်ရှားနေကြတဲ့အဖွဲ့ပေါင်း56ဖွဲ့ကလည်းမြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်မှုတွေချက်ချင်းရဖို့လူလားချင်းစာနာတဲ့အကူအညီတွေပေးနိုင်အောင်ဆောင်ရွက်ဖို့တိုက်တွန်းထားတဲ့ပူးတွဲကြေညာချက်တစောင်းကိုလည်းထုတ်ပြန်ခဲ့ကြပါတယ်ခင်ဗျာ။
နိုင်ကိုရင်ပြောပြပေးခဲ့တာပါရှင်တိုင်းရင်ဒေသကစည်ရည်တင်းမာမှုအခြေအနေတွေပြီးမှတော့ရွေးကောက်ပွဲဆိုင်ရာသတင်းတပုတ်ကိုတင်ပြပေးခြင်းပါတယ် လာမယ့်ရွေးကောက်ပွဲအတွင်းနိုင်ငံတကာရဲ့ဖိအားပေးမှုတွေကိုအလေးခံယူမပြုဘဲရွေးကောက်ပွဲအောင်မြင်အောင်ကျင်းပနိုင်ဖို့အတွက်မဲဆန္ဒရှင်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲမှာတော့လက်တလောထိုက်ပွဲတွေဖြစ်ပွားနေတဲ့ကိုကန့်ဒေသနဲ့ဝါဒေသတွေကိုနယ်မြေအေးချမ်းမှုပေါ်မူတည်ပြီးရွေးကောက်ပွဲကျင်းပမှ ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့ကိုစီသူကတင်ပြပေးပါမယ်ရှင်။
လာမယ့်အော်တိုဘာလကနိုဝင်ဘာလဆန်းမှာကျင်းပမယ့်ယူကော့ပွဲမှာနိုင်ငံတကာရဲ့ဖိအားတွေကိုအလေးကြီးပြုသွားမှာမဟုတ်ဘဲနဲ့ပြည်သူတွေရဲ့စန္ဒမဲတွေကိုပဲဦးစားပေးသွားမယ်လို့ယူကော့ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကသတင်းမီဒီယာတွေနဲ့ရန်ကုန်မြို့မြန်မာငင်းချမ်းရေးစန္ဒမှာဒီကနေ့တွေ့ဆုံစဉ်ပြောဆိုလိုက်တာပါ
။သူနိုင်တဲ့ရင်းနဲ့ပါတီမနိုင်လို့လူစန္ဒမတင်ဘူးဆိုရင်တရားမျိုးကြောင့်လက်မခံဘူးလေ။ဟာသူနိုင်တဲ့ပါတီနိုင်တာဟာသူလူစန္ဒတင်ရတယ်လို့သဘောထားနေလို့ပဲနော်။လူသဘောထားနေဖြစ်ပေးပါဒီနိုင်တဲ့လူသဘောတရားမဖြစ်ဘူး။နော်။သူနိုင်တဲ့ပါတီမနိုင်လို့ရှိရင်လူသူသဘောတရားမတင်ရဖို့လို့တက်ကြအောင်မြန်မာပြည်ပိတ်ဆို့မယ်ဆိုရင်အခါတရားပိတ်ကြတော့ဂိမ်းဆိုင်နော်။ဟလာပရက်ရှာဂိမ်းဆိုင်ပါဘူးနော်။ဟလာဒိုးအာဒိုးပြည်တွေမှာရှိရတယ်။ဒိုးတွေကစီစီလုံးလုံးချစ်ချစ်ခင်ခင်နဲ့တွဲလို့မယ်ဆိုမြန်မာပြည်တိုးတက်မှာပါ။အဲကြောင့်ပြပပရက်ရှာတော့ sorry ပါ။
လာမယ့်2015မြန်မာနိုင်ငံရွေးကောက်ပွဲဟာပြည်သူတွေလက်မခံနိုင်တဲ့ရွေးကောက်ပွဲမျိုးဖြစ်လာခဲ့ရင်အမေရိကန်နဲ့မြန်မာနိုင်ငံချစ်ကြည်ရေးဆက်ဆံရေးထိခိုက်လာနိုင်တယ်လို့အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပြောဆိုထားပါတယ်။အခုရက်ပိုင်းအတွင်းနိုင်ငံအနှံ့အပြားအခြေခံမဲဆင်းတွေကိုထုတ်ပြန်ထားပြီးတော့မဲဆန္ဒရှင်တွေကိုမဲဆင်းတွေလာရောက်ကြည့်ရှုကြဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။မဲဆင်းပြုစုအားမှာအိမ်တော်စုစည်းရင်းကိုအခြေခံတာဖြစ်တာကြောင့်အခြေခံစည်းရင်းစရာမှောင်ရင်းနေရင်မဲစည်းရင်းမှောင်ရင်းနိုင်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပါရယ်။ဒါကြောင့်အခြေခံမဲစည်းရင်းမှာခုနံမဲ့ပါမပါသက်ဆိုင်ရာမဲယုံကိုလာပြီးတော့ကြည့်ကြဖို့မဲစည်းရင်းမပါတာမဲစည်းရင်းမှားနေတာတွေကိုပုံစံစာရွက်တွေဖြည့်ပြီးတော့မဲစည်းရင်းမှန်အောင်မဲဆန္ဒရှင်ပြည်သူတွေကဝိုင်းဝန်းပါဝင်ကူညီပေးကြဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းလိုက်တာပါ။ဝါဒေတာနဲ့ကိုကန့်ဒေတာတို့မှာတော့လက်တလောအခြေအနေတွေကြောင့်ရွေးကောက်ပွဲကျင်းပပေးနိုင်မှာမဟုတ်သေးပဲနဲ့ရွေးကောက်ပွဲမတိုင်ခင်နယ်မြေအေဂျင့်လာခဲ့ရင်တော့ရွေးကောက်ပွဲကျင်းပပေးသွားမယ်လို့ကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါရယ်ကချင်ပြည်နယ်မှာတော့ဒေသအတော်များများမှာရွေးကောက်ပွဲကျင်းပပေးနိုင်ဖို့စီစဉ်ပေးသွားမှာဖြစ်ပြီးတော့ရွေးကောက်ပွဲမလုံနိုင်တဲ့ဒေသတချို့ကိုဆိုင်းငံ့ထားမယ်လို့လည်းဦးတင်အေးကပြောပါရယ
်ခုလုံးလုံးစေကျွန်တော်ရထားတာတော့နောက်ခုနပြောတဲ့ခင်ပြောသွားတဲ့အချိန်မှာဟိုကနဲ့ကိုကတော့ရထားတယ်ကိုကကနောက်တလားနလားတွင်အေဂျင့်လာရင်မဲဆင်းကျွန်တော်ကောက်လိုက်ပါပါဒါလည်းခင်အခုခုနကျွန်တော်ရှင်းပြပေးတာမဲဆင်းဆိုတာရွေးကောက်ပွဲကြီးညာကခုနစအုပ်ထဲကပုံမှန်ယူတော့ကပ်ပစ်လိုက်တာလာကြည့်ပြီးဒါမဲစင်းပြစ်သွားပြီရေကောက်ပွဲနေကြလာမဲပေးမှာပဲဒါကြောင့်ကိုကအေးသွားလို့ရှိရင်ရေကောက်ပွဲဖြစ်နေတယ်မအေးချမ်းဘူးရေကောက်ပွဲဖြစ်နေဘူးသို့ဆိုလည်းဝါမှာတော့ဖြစ်ဖို့အခြေအနေနည်းနည်းခဲမှလည်းနော်အဲ့တော့ကျွန်တော်တို့ကဟဲ့လားရေကောက်ပွဲမှာတဘာဝဘေးရန်လည်းကောင်းနေမီအရင်နိုင်လည်းကောင်းလွတ်တရားမဲ့ရေကောက်ပွဲမရှိဘူးဆိုဆူဆိုင်ထားပါတယောက်ဒါကြောင့်ဆူဆိုင်တာပါသို့ဆိုလည်းဖြစ်နိုင်တဲ့အတိုင်းဖြစ်နေတဲ့အခြေအနေပေါ်မူတည်တော့မျိုးနယ်တွေဟာပြည်သူ့လွှတ်တော်တွေအမျိုးသားလွှတ်တော်တွေတိုင်းပြည်တိုင်းနဲ့ပြည်နယ်လွှတ်တော်တွေကိုယ်စားလှယ်ရွေးချယ်နဲ့အောင်ကျွန်တော်ဆောင်ရွက်သွားမှာပ
ါအခုရပိုင်းအတွင်းထုတ်ပြန်တဲ့အခြေခံမဲစင်းတွေမှာမဲစင်းတချို့တိတိတသားမှားယွင်းနေတာမဲပေးခွင့်ရှိသူတွေလွဲမားစွာထုတ်ပြန်ထားတာတွေကိုပြည်သူတွေအကြားမှာဝေဖန်နေကြတော့ပါဒါပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းရွေးကောက်ပွဲကော်မရှင်ရဲ့စာရင်းစရားတွေဟာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိအချက်လက်တွေမှားယွင်းနေတယ်ဆိုတဲ့အချက်အပါအဝင်မဲစင်းမှားယွင်းမှုများပါဝင်တဲ့အိတ်ဖွင့်ပေးစာကိုရွေးကောက်ပွဲကော်မရှင်ထံဂျွန်လ3ရက်နေ့နေ့စွဲနဲ့ပေးပို့ထောက်ပြဝေဖန်ထားပါတယ်။လက်ရှိနိုင်ငံရေးအခြေအနေတည်ငြိမ်နေတာကြောင့်လာမယ့်ရွေးကောက်ပွဲကိုဥပဒေအတိုင်းမဖြစ်မနေကျင်းပပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကသတင်းမီဒီယာတွေရှိမှဂရုပြုပြောဆိုသွားပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ
မင်္ဂလာညချမ်းမှာသောရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့တင်းနှင်လာနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ခဏတွေဖြစ်တဲ့စီးပွားရေးဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလာတဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ကြရမှာကတော့
ညာရေးစနစ်ကကျွန်တော်တို့ကိုထိုးထွင်းပြီးတော့ပေါ့နော်စဉ်းစားနိုင်တဲ့အသိပညာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့အလေးပြက်ပြီးတော့ဖြေရတဲ့ဟာမျိုးနောက်သမိုင်းအမှန်လေကျွန်တော်တို့အနေနဲ့
ကိုမော်ထွန်းရဲ့ယုံကြည်ရဖြစ်ပါတယ်ရှင်ဒါဒီမတင်ပြခင်ခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါအမေရိကန်သမ္မတဘရက်အိုဘားမားကကမကထပြုစီစဉ်တဲ့ဝိုင်းစီလီလို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်မှုရှေးရှုဆောင်ရွက်တဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့လူငယ်ခေါင်းဆောင်တွေကတဦးဖြစ်တဲ့စလိုင်းမွန်ပီဟာဆိုရင်စီးပွားရေးစွမ်းဆောင်ရည်မြင့်တင်မှုအစီအစဉ်မှာပါဝင်ခဲ့ပြီးအမေရိကန်ဆိုရရဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေကိုတလှကြလေ့လာခွင့်ရခဲ့ပါတယ်မြန်မာနိုင်ငံမှာ Friends of Nature Tour Company မှာ Tour Company Manager အဖြစ်တာဝန်ထမ်းဆောင်တဲ့ Slide Mon Bee ကမြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့ခီးသွွားလုပ်ငန်းအကြောင်းပြောပြထားတာတွေကိုတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကအပိုင်း1အဖြစ်နဲ့တင်ပြထားပါတယ်ရှင်
ကျွန်တော်ကဒီခီးသွွားလုပ်ငန်းမှာလုပ်နေတာပေါ့နော် Tour Operation Manager အနေနဲ့ပေါ့နော် Friends of Nature Travel and Tour Company မှာပါဟုတ်အဓိကအဖြစ်ပေါ့နော်ကျွန်တော်တို့ဒီကလုပ်တဲ့အလုပ်ကပေါ့နော်ဒီ Tour Operation ပိုင်းဆိုတော့ကျွန်တော်တို့ချင်းပြည်နယ်ဟိုပေါ့ generally ဆိုကျွန်တော်တပြည်လုံးကိုလုပ်တာပေါ့နော်ဒါမဲ့ဟိုတစ်ဖက်ကကျွန်တော်တို့ကချင်းလူမျိုးတွေဖြစ်သေးတယ်ဆိုတော့ကျွန်တော်တို့ကအကူအတာချက်တဲ့ကိုအတာတဲ့ဘက်ကိုပေါ့နော်ချင်းပြည်နယ်ကိုအဓိကအဖြစ်တော့ဒီ tour operation ပိုင်းကိုလုပ်တယ်ပြီးတော့အဓိကကျွန်တော်တို့ကဒီကဘယ်လိုပြောမလဲချင်းပြည်နယ်ကိုလည်းကျွန်တော်တို့ကဒီ promotion လုပ်တာပေါ့နော်ဒီ promotion လုပ်တဲ့ tourism destination အတွက်လည်းကျွန်တော်တို့ promotion လုပ်တဲ့ Facebook ကနေလည်းလုပ်တာပေါ့နော်အဲ့လိုမျိုးကျွန်တော်တို့အဲ့လိုလုပ်ပေးဟုတ်ကဲ
့အော်ဟုတ်ပြီအခုဒီလုပ်ငန်းလို့ဒီဟိုဘောခီးသွားလုပ်ငန်းဆက်လုပ်တာကြာပြီလားဘယ်လောက်ကြာသွားပြီလဲ
အော်ဟုတ်ကဲ့ကျွန်တော်တို့ကလည်းကျွန်တော်လောက်ခါစတုန်းကလည်း company ကစထောင်ကစပဲရှိသေးတာပေါ့နော်2012တုန်းကစခဲ့တယ်ဆိုတော့ခုအချိန်ဆိုနှစ်နှစ်ကျော်တော်လောက်ပဲရှိသေးတယ်ဟုတ်ကဲ့အကို
အော်ဟုတ်ပြီ company ပြီးရောဒီ company စထောင်တဲ့ထဲမှာပါသလား
စထောင်ကလေးကဝင်ပြီးလောက်တာပေါ့နော်ဟုတ်ကဲ့
ဟိုအစပိုင်းကတော့တိတ်ပြီးတော့လူတွေလာနေတယ်ပေါ့နော်ဟိုရေဘူအဖြစ်နားလည်ထားတာကဘာလဲခီးတဲ့တွေအာဆိုတော့အခုနောက်ပိုင်းဆိုလို့ရှိရင်တော့တော်တော်လေးမြန်မာပြည်ကိုအာယုံဆိုင်တဲ့လူတွေများလာပြီးတိပိုလည်းတိလာကြပြီဆိုတော့တဖြည်းဖြည်းနဲ့လာတဲ့ခီးတဲ့ပိုများလာသလားဘလို့လူတွေလာကြတာများလဲကိုမွန်ပြီးတော့ကုမ္ပဏီကိုဆိုရင
်အော်အတိကအဖြစ်တော့ဗောနော်ကျွန်တော်တို့ကကျွန်တော်တို့ရဲ့ target ကလည်းဒီခီးတဲ့ market ကလည်း market target ကလည်းနိုင်ငံခြားသားတွေဆိုတော့လေနော်ဆိုတော့ဒီတစ်ခါဟိုပါဗောနိုင်ငံဥပမာတော်တော်တို့ဒီကကျွန်တော်တို့ကုမ္ပဏီကျွန်တော်ဒီ research လုပ်ထားတာဗောနော် researchဟိုအတော့ကျွန်တော်တို့စရင်ကောက်ထားရတာရှိတာပေါ့နော်အဲ့မှာတပြည်နယ်လုံးချင်းပြည်နယ်မှာ2013 လောက်လာဆိုတော့600ကျော်ကျော်လောက်ပဲရှိတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီမှာက2014စရင်ကိုချင်းပြည်နယ်ရောက်နေတဲ့ခရီးတွေပြန်ကြည့်တဲ့အခါကျ1500ကျော်ကျော်လောက်ရှိတာပေါ့နော်အဲ့မှာကျွန်တော်တို့ရဲ့ဒီခရီးတွေသွားလာမှုကအများများတယ်ဆိုတာတော့ကြည့်လို့ရတာပေါ့နော်ပြောအဲ့ဒီမှာကကျွန်တော်တို့ဒီ main deck ဘက်ကဆိုရင် main deck ကဘလက်ဒီနမတောင်ပခီးတွေအစံတော်တော်များနေလို့ပြောလို့ရတယ်ဟုတ်ပြီးတော့ဟောဘက်ဒီကျွန်တော်တို့ဒီဟာခဘက်ကဆိုရင်ကျွန်တော်တို့ကဒီ tourism ပိုင်းမှာကအားနေချက်တွေဟိုအားနေချက်တွေအများကြီးနေသေးတယ်ဆိုတော့တို့အဲ့ဒီမှာဆိုတကယ် tourist တွားတဲ့လူကတော့ကျွန်တော်တို့လုပ်ပေးနိုင်တာကတော့နေတော့နေသေးတယ်ဒါပေမဲ့ကျွန်တော်တို့ဒီကတခါမှမရောက်ဘူးတဲ့နိုင်ငံခြားသား NGO ကအစပေါ့နော်ပြီးတော့ဒီကဒီဟိုဟာပေါ့နိုင်ငံခြားသား NGO လောက်သားတွေကိုကျွန်တော်ခီးစီစဉ်ပေးတာတွေအများဆုံးပို့ဖြစ်ပါတယ်ဟုတ
်အဲ့တော့ချင်းပြည်ကိုသွားကြတဲ့ခီးတဲ့တွေတဘောပြီးခဲ့တဲ့နှစ်မှာဆိုရင်1000လောက်ရှိတယ်ပေါ့နော်ဟိုလူမျိုးစုံပေါ့ဆိုကြပါစို့ဒါအဲ့ထက်မှာဟိုသူတို့ကချင်းပြည်နယ်ကိုဘယ်နေရာတွေကိုပို့စိတ်ဝင်စားတယ်ဆိုတာမျိုးရှိသလားတဘောကသူတို့အနေနဲ့စိတ်ဝင်စားနေမေးတဲ့နေရာရှိတာကျွန်တော်ဘယ်နေရာလိုက်ပို့ပါချင်းပြည်ကဘာကြောင့်မလို့ကျွန်တော်သွားကျင်တာပါဆိုတာမျိုးရှိလား
အဓိကအဖြစ်တော့ဗောနော်ဒီကအဓိကတွားချင်တဲ့လူတွေကမေးကြတဲ့ဟာကဘာလဲဆိုတော့ကျွန်တော်တို့ဒီ main deck မှာရှိတဲ့ကျွန်တော်တို့ data ခအခေါ်နဲ့တော့ဒီကခလုံးတုံ national အမျိုးသားဥယျာဉ်ပေါ့နော်ဒါပေမဲ့ဟိုကျွန်တော်တို့ဒီကတရားဝင်ဟိုဘက်ကျွန်တော်တို့ဒီခီးသွား hotel နဲ့ခီးသွားလုပ်ငန်းတော့နမတောင်လို့ခေါ်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့ခေဒီမှာအတုံးလုံးနဲ့ဆိုခလုံးတုံအမျိုးသားဥယျာဉ်ပေါ့နော်အဲ့ဒီမှာဟိုကျွန်တော်တို့က tracking tour ရှိရဲကျွန်တော်တောင် တောင်းတခီးတဲ့ဘောနော်အဲ့ဒီဟာအဓိကအဖြစ်နိုင်ငံခြားသားတွေစိတ်ဝင်စားကြတယ်ပြီးတော့တတိုးထိုးတဲ့ဒီအမျိုးသမီးတွေဘောနော်အဲ့ဒါကျွန်တော်တို့ဒီအဲယဉ်ကျေးမှုကိုသိလာခြင်းတဲ့လူအများဆုံးရှိတယ်ဟုတ်ကဲ့ပြီးတော့3D canvas ကြတော့လေကျွန်တော်တို့ကမေးတော့မေးကြပါတယ်ပြီးတော့ဟာခါမှာပါရှိတယ်ပေါ့နော်ဥပမာ flash မှာပါလေလေ့လာကြရှိရဲအဲ့လိုမျိုးတော့မေးကြရဲဒါပေမဲ့တစ်ဖက်ကကျွန်တော်တို့ re deep paper ဆိုရင်တော့ကျွန်တော်သွားလာသွားရေးလာရေးအရာရောပြီးတော့ကျွန်တော်တို့ဒီက permission နေတောင်းရတာနည်းနည်းအလုပ်လုပ်တဲ့ခါကျတော့ဒီကနိုင်ငံခြားသားတွေကစိတ်ဝင်စားမှုတော့နေတယ်လို့ပြောလို့ရတယ်ဟုတ
်ကြည့်မယ်ဆိုလို့ရှိရင်အနောက်နိုင်ငံသားတွေနဲ့ဒီအာရှသားတွေဒါမှမဟုတ်တခြားဒီအရှေ့လယ်ပိုင်းအာဖရိကဆိုကြပါစို့တိုက်ကြည့်အဲ့လိုမျိုးကွက်ကွက်ပြပြကြည့်မယ်ဆိုလို့ရှိရင်ရောတဘောဘယ်သူဘယ်လိုလူတွေပုံများတယ်လို့ခံမမိဟိုသတိထားမိတယ်လဲ
အော်ယူရိုပီတို့များတယ်လို့ပြောလို့ရတယ်ဟုတ်ယူရိုကလူတွေများတယ်ပြီးတော့အမေရိကန်ဆိုရင်လည်းအမေရိကန်ကျတော့ဟိုဘက်တောင်ပိုင်းဟာဖဘက်ကိုသွားတာပိုများတယ်ဒါပေမဲ့ကျွန်တော် National Park ကိုကြတော့ဒီယူရိုကိုယူရိုကများတယ်ဟုတ်ဒီအရှာတို့ကြတော့ကျွန်တော်တို့ဒီကဂျပန်တို့ကြတော့ဒီ researcher တူတတီလို့ပဲဟိုသွားကြတယ်ဒီ National Park ကိုလေ
ဟုတ်ကဲ့အဲ့ဒါကိုကျွန်တော်မေးမယ်နောက်မေးခွန်းလည်းအဲ့ဒါမေးချင်လို့တဘောအချင်းပြည်နယ်မှာဆိုလို့ရှိရင်ကျွန်တော်တို့ဟိုတဘာဝတန်ဇာတာထွက်တာနဲတယ်ဆိုပြီးရေပူရအဖြစ်နားလည်ထားပေမဲ့အရင်ကအစိုးရကပိတ်ထားတာကောနောက်ပြီးတော့ကျွန်တော်တို့ဒီရှာဖွေစမ်းသပ်မှုတွေမလုပ်နိုင်သေးတာအသေးချာမလုပ်နိုင်သေးတာရောကြောင့်ရှိတယ်မရှိဘူးဆိုတာအတတ်မသိနိုင်ဘူးပေါ့နော်အဲ့တော့
ဟို
လာတဲ့လူတွေထဲမှာတဘောကကွန်မွန်ပြီးတော့ဟိုလိုက်ပို့ရတဲ့သူတွေထဲမှာတဘောအဲ့လိုမျိုးတဘာဝတန်ဇာတာတွေကိုဟိုဟာပေါ့ဟိုဟာရှိမရှိလေ့လာခြင်းတဲ့သူတွေပါသလားဒါမှမဟုတ်တောတောင်တဘာဝအကြောင်းလေ့လာခြင်းတဲ့သူတွေပါဒလာအဲ့လိုမျိုးပေါ့ပညာရှင်တွေပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အာတကယ်တော့ပညာရှင်တွေတော့မပါသေးဘူးပေါ့နော်ပညာရှင်တွေတော့မပါသေးဘူးဒါပေမဲ့ကျွန်တော်တို့ချင်းပြည်နယ်မှာပါဖြစ်နေလေပါရရှိတယ်ဆိုတော့လေ့လာရှင်တွေလို့တော့ကျွန်တော်တို့လိုက်ပို့ပေးတာပုံများတယ်ဟုတ်
ဟုတ်ကဲ့ကွန်မွန်ပြည်ရဲ့တခြားဗမာဖြစ်ဆိုပြောချင်တာစီသေးလေအ
ာဒီလိုမျိုးပေါ့နော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိနေတဲ့လူငယ်တွေပေါ့နော်အဲ့ဒီမှာဆိုရင်လည်းကျွန်တော်တို့ပါဟိုဒီဒီပေါ်ကမှုစူးစမ်းဟိုဟာတစ်ခေါက်ဟိုဟာဘယ်လိုပြောမလဲစူးစမ်းတင်နေလို့ပေါ့နော်ဘာဖြစ်လို့ဆိုတော့ကျွန်တော်ဒီနာမှာဖွံ့ဖြိုးပြီးတဲ့ဖွံ့ဖြိုးပြီးသားနိုင်ငံတွေမှာဘယ်လိုအလုပ်တလဲဘယ်လိုအလုပ်လုပ်တလဲကုမ္ပဏီပိုင်းဆိုင်ရာမှာဘာလိုသေးလဲဆိုတော့အများကြီးလေ့လာခွင့်ရတဲ့အခါကျတော့ကျွန်တော်ဒီနိုင်ငံမှာအပြောင်းလဲကာလမှာကျွန်တော်အနာဂတ်မှာကျွန်တော်ဒီ free trade တွေလည်းရှိတာလိမ့်မယ်ကျွန်တော်အာဆီယံ country မှာအာဆီယံနိုင်ငံဒေသတွေမှာလည်းကျွန်တော် free trade တွေရှိတာလည်းခါကျတော့ပြင်ပြိုင်မှုတွေအရင်မင်းလာတဲ့ခါကျရင်ကျွန်တော်တို့ဒီမှာကဒီချက်နောက်ချချန်ခဲမှာပေါ့နော်အဓိကပြည်သူငယ်တွေရဲ့လက်ထဲမှာနိုင်ငံရဲ့အနာဂတ်ကရှိရပေါ့အဲ့လို့ဆိုတော့ကျွန်တော်တို့ကလူငယ်တွေကအဓိကအပြင်ဖွံ့ဖြိုးပြီးသားနိုင်ငံတွေမှာပါရီလောက်ကြပြီလေအဲ့ဒါကျွန်တော်လေ့လာတင်ယူခွင့်ရမယ်ဆိုရင်ကျွန်တော်အနိုင်ငံအတွက်အနာဂတ်အတွက်ပေါ့နော်လူငယ်တွေအတွက်ပေါ့နော်အများကြီးခွင့်လန်းနေကြပေါ်လာမျိုးမျှော်လင့်နေဟုတ်
ရှိတောင်အားရှာလူငယ်ကောင်းဆောင်မှုအစီအစဉ်အောက်ကစီးပွားရေးဆွမ်းဆောင်ရေးမြင့်တင်မှုကဏ္ဍမှာပါဝင်ခွင့်ရခဲ့တဲ့ဆလိုင်းမုံပြည်ရဲ့အတွေ့အကြုံတွေကိုတော့ရှေ့သတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်ဖြစ်တဲ့ကိုဇော်ဝင်းလိုင်ကဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်ရှင်။စောင့်မျှော်နှားဆင်ခြင်ရအောင်ပါနော်။အခုကတော့သတင်းပတ်ဆင်ကဏ္ဍဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်။မတ်စုမြတ်မောစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မိုဘိုင်းဖုန်းတစ်လုံးနဲ့ဘာတွေများလှုပ်ရှုပ်နေတာတော့မဆွေမြတ်မော်ရဲ့
တကယ်ချင်းတွေနဲ့ text message ပို့စကားပြောနေတာကိုသားညုံဦးရေ emoji ပုံလေးတွေရှိနေလို့တော်သေးတယ်မဟုတ်ရင်တော့ရှေရှေဝေးဝေးစာရေးရှင်းပြနေအောင်ပဲဒီမှာ blog အစီအစဉ်ရလည်းမပြီးသေးတော့သူတို့အတွက်အချိန်ကြာကြာမပေးနိုင်သေးဘူးလေ
ဩစာမရေးပဲ emoji ပုံတွေပို့နေတာလားဗျကျွန်တော်လည်းတစ်ခါတစ်ခါအဲ့လိုပဲဗျအခုဆိုရင်ဒီ keyboard တွေမှာပါ emoji အရုပ်ပုံမျိုးစုံရွေးနေအောင်လို့ထည့်ထားပြီးတော့အဆင်ပြေတယ်ဗျသဘောကျပါတယ်လို့အဆင်ပြေပါတယ်လို့ဆိုလို့ရှိရင်ဆက်ရိုက်ပြီးတော့ပြောနေမယ့်အစား Happy Face Emoji ပုံလေးတွေကိုရွေးပြီးတော့ပို့လိုက်တော့ပြီးသွားရောတစ်ခါတစ်ခါစာရေးတာထက်တော့မှပုံတော်မှထိရောက်သေးသလားလို့
ဒီနေ့ခေတ်ဆက်သွယ်ရေးမှာတော့ Emoji ကတ်တွန်းသရုပ်ဖော်ပုံလေးတွေမရှိမဖြစ်လိုလာနေတာတော့သိကြရဲကိုသားညုံရေအဲ့ဒါကြောင့်လဲ Apple iPhone ကိုပဲကြည့်ကြည့် Android ဖုန်းတွေပဲကြည့်ကြည့် Emoji ပုံလေးတွေအတွက် Keyboard မှာနေရာပါလာပြီမဟုတ်လားအဲ့မှာဆိုလဲရွေးလို့ရတဲ့အယုတ်ပုံလေးတွေအမျိုးစုံနေတာပဲကိုယ်စိတ်ထဲမှာဖြစ်နေတဲ့ခံစားချက်ကိုပြောပြခြင်းတဲ့အကြောင်းကိုပေါ်လွင်စေမဲ့အယုတ်လေးတွေရွေးပြီးတော့ပို့လိုက်ရုံပဲ
လူတိုင်းသိတဲ့ emoji ကတော့ happy face emoji ပုံလေးတွေဖြစ်မယ်ထင်တယ်ဗျ။အဲ့ဒီပြုံးနေတဲ့ပုံတို့၊မဲ့နေတဲ့ပုံတို့၊နေသာနေတဲ့ပုံတို့၊အသေးပုံတို့၊လက်မထောင်နေတဲ့ပုံတွေကလူတွေအများစုသုံးနေကြတဲ့ပုံတွေမဟုတ်လားဗျ။တ text message ပို့တာတည်းမဟုတ်ဘူးလူမှုကွန်ရက်တွေပေါ်မှာလဲအဲ့ဒီ emoji ပုံလေးတွေတွေ့တွေ့နေရတယ်ဒါနဲ့အဲ့ဒီ emoji ကတ်တုန်းပုံလေးတွေဘယ်နှခုလောက်တောင်ရှိနေပြီလဲမသိဘူးဗျအ
ဲ့ဒီ emoji ပုံလေးတွေကိုနိုင်ငံစုံမှာတသမှတ်ထဲသုံးနိုင်အောင်လို့ဆိုပြီးတော့ Unicode Consortium အဖွဲ့အစည်းက2021ခုနှစ်မှာပထမဆုံးစံသတ်မှတ်ခဲ့တဲ့အဲ့ချိန်တုန်းကဒီ emoji ပုံပေါင်းက922ခုရှိခဲ့တာအဲ့ဒါ Unicode 6.0 လက်ထက်တုန်းကပေါ့နောက် Unicode စနစ်တွေကလည်း 7.0 8.0 ဆိုပြီးတော့ပြောင်းလာတယ်လို့ emoji ပုံတွေလည်းပို့ပြီးတော့တိုးလာတယ် Unicode 7.0 တုန်းကနောက်ထပ်တိုးတဲ့ emoji ပုံရုပ်လေးတွေက250တောင်မှအခု2015ဇွန်လမှာ update လုပ်တဲ့ Unicode 8.0 စနစ်နဲ့ပါလာမဲ့ emoji ပုံ40ခုမှဆိုလို့ရှိရင်လည်းလူရုပ်လေးတွေရဲ့အသားရောင်တွေကိုတော့မှရွေးလို့ရနေပြီရှင်းနှစ်2016နှစ်လယ်လောက်မှာ update လုပ်မဲ့ဒီ Unicode 9.0 ကြာလို့ရှိရင်လည်းနောက်ထပ် emoji ပုံအသစ်38ခုပါလာမယ်ဆိုတာကို Unicode Consortium ကကြေညာထားတယ်လေ
emoji ပုံလေးတွေကို computer operating system စနစ်အားလုံးမှာတုံးလို့ရအောင်လို့ Unicode Consortium က2011ခုနှစ်မှာစပြီးတော့စာရင်းသတ်မှတ်ပေးလိုက်ပြီးမြဲတကယ်တော့ဒီ emoji ကတ်တုန်းရုပ်ပုံလေးတွေကိုစပြီးတော့ထွင်ခဲ့တာကဂျပန်လူမျိုးတယောက်ဗျ emoji ဆိုတာကလည်းဒီ picture character ဆိုတဲ့အဓိပ္ပာယ်ကိုဂျပန်လူအတန်ထွက်ထားတာပဲ
အမမဲကိုသားညုံရဲ့ဂျပန်မှာဒီကတ်တုန်းပုံလေးတွေခေတ်စားတာ1990နှစ်ပိုင်းတွေလောက်ထဲကရှင် emoji ပုံတွေကိုစထွင်တဲ့ဂျပန်အမျိုးသားရဲ့နာမည်ကရှီဂဲတာကာကူရီတာတဲ့ဂျပန်ကနာမည်ကြီးဆက်သွယ်ရေးဒိုကိုမိုကုမ္ပဏီကဝန်ထမ်းတယောက်ပေါ့1995လောက်တုန်းကဒီဂျပန်လူငယ်တွေကြားမှာပေချာသုံးတာအရန်ကိုခေတ်စားနေတဲ့အချိန်မှာဒိုကိုမိုကသူများကုမ္ပဏီတွေထက်ကိုထူအောင်လို့ဆိုပြီးတော့လူတွေရဲ့ခံစားချက်ကိုပေါ်လွင်စေမဲ့ကတ်တုန်းသရုပ်ဖော်ပုံလေးတွေထွင်ဖို့အတွက်ရှီဂဲတာကာကူရီတာကိုတာဝန်ပေးခဲ့တာပ
ါ emoji သရုပ်ဖော်ပုံလေးတွေအချိန်တိုအတွက်မှာတစ်ကဘာလုံးကိုမြန်မြန်ဆန်ဆန်ပြတ်ပြီးတော့ကြည်ကြဲပြတ်ပြတ်သုံးလာကြတာနဲ့ပတ်သက်လို့တော့နယူးယောက်မဂ္ဂဇင်းမှာ The Rapid Evolution of a Worthless Tongue ဆိုတဲ့ဒီခေါင်းစဉ်နဲ့အကျယ်တဝင်းကိုဆောင်းပါးတစ်ခုဖော်ပြခဲ့ပူပါတယ
် Apple ကုမ္ပဏီကပထမဆုံး iPhone ကို2009ခုနှစ်မှာစထုတ်တော့ဂျပန်ဈေးကွက်ထဲကိုထိုးဖောက်ဖို့အတွက်ကိုဂျပန်တွေအကြိုက်လုပ်ဖို့လိုလာတယ်ဆိုတာသဘောပေါက်တယ်အဲကြောင့်ဂျပန်ကိုရောင်းတဲ့ iPhone တွေရဲ့ keyboard တွေထဲမှာ emoji ပုံလေးတွေရွေးနိုင်တဲ့ key ကိုစပြီးတော့ထည့်ခဲ့တာအခုတော့တယောက်နဲ့တယောက်ဆက်သွယ်တဲ့နေရာမှာဒီ emoji ပုံတွေကမပါမဖြစ်ဖြစ်လာနေပြီလေနိုင်ငံတကာမှာသူစခဲ့တဲ့ emoji ပုံလေးတွေအသုံးများလာကြတာနဲ့ပတ်သက်လို့တော့သူကဝမ်းသာပါတယ်တဲ့သူ့ရဲ့ emoji ပုံလေးတွေဒီလောက်ထိအကြီးအကျယ်ဖြစ်သွားတယ်ဆိုတာသူသတိမထားမိပါဘူးတဲ့ကမ္ဘာပေါ်မှာဒီမတူတဲ့လူမျိုးယဉ်ကျေးမှုတွေကြားမှာ emoji ရုပ်ပုံလေးတွေကိုဘလို့ဘာသာပြန်သုံးကြတယ်လဲဆိုတာသိရအောင်လို့လေ့လာချင်ပါသေးတယ်လို့ရှီဂဲတာကဂရီတာကပြောတယ်ရှင့
်ဘလောက်တောင်ကြီးကျယ်သွားလဲဆိုရင်တော့သူ့ရဲ့ emoji ရုပ်ပုံလေးတွေကနေပြီးတော့စလိုက်တာအခုဆိုရင်ဒီဆက်သွယ်ဝင်ဆောင်မှုပေးတဲ့လုပ်ငန်းတွေကအလားတူ sticker ပုံလေးတွေဖန်တီးလာကြတယ်ဥပမာဆိုရင်ဒီမြန်မာနိုင်ငံမှာအသုံးများကြတဲ့ Viber မှာဆိုလို့ရှိရင် sticker မျိုးစုံရှိတယ်မဟုတ်လားဗျ။တော်များများကဝယ်တော်မှသုံးရတာမျိုးမဟုတ်လားမဆုမြတ်မဝင်
။အခုခေတ်မှာတယောက်နဲ့တယောက်လက်ကင်ဖုန်းတွေကနေဆက်သွယ်လာကြတဲ့အခါမှာအထူးသဖြင့်လူငယ်တွေကစာသိပ်မရေးတော့ဘဲနဲ့အခုလိုမျိုး emoji ပုံလေးတွေ sticker ပုံလေးတွေနဲ့ပြောပြီးတော့ဆက်သွယ်နေကြတော့တချို့ကဒါရီကြောင့်မဟုတ်လို့လူငယ်တွေစာမရေးတတ်တော့ဘူးစာလုံးမပေါင်းတတ်တော့ဘူးလို့တော့မှဝေဖန်ကြတယ်ရှင်။ text message ပို့တာတွေစပြီးတော့ခေတ်စားလာတော့ကလည်းအဲ့လိုမျိုးဝေဖန်ကြတာရှိတယ်။ဘာလို့လဲဆိုတော့ဒီ text message ပို့တဲ့အခါမှာအင်္ဂလိပ်စာကိုအစအဆုံးရေးတာမျိုးထက်ကိုစာလုံးတွေကိုခတ်တူတူချုပ်ပြီးတော့နားလည်တယ်လို့ရေးကြတော့ text message ကအင်္ဂလိပ်ဘာသာကိုဖျက်ဆီးနေပြီလို့ဝေဖန်ခဲ့ကြတာပဲလေ
အခုတော့ဒီ text message ပို့ရင်သုံးတဲ့စာလုံးတူတွေကလူတိုင်းကြီးပါနားလည်နေကြတဲ့ဘာသာစကားတစ်ခုလိုတော့မှဖြစ်နေပြီလို့ပြောရမယ်မဆုမြတ်မို့ကြီးကျွန်တော်တို့အမြဲပြောနေတယ်လို့ပေါ့ဒီ smart လက်ကင်ဖုန်းတွေကလူတွေရဲ့နေတူကနေထိုင်လို့ရှားနေရတဲ့နေရာမှာမရှိမဖြစ်လူလာတဲ့အသုံးဆောင်တစ်ခုလိုဖြစ်နေတော့ဒီလက်ကင်မိုဘိုင်းဖုန်းတွေအပေါ်မှာအခြေခံတဲ့အပြောင်းလဲတွေနည်းပညာတွေကအချိန်တိုအတွင်းမှာကိုတုံးတဲ့သူတွေနဲ့ယဉ်ပါသွားကြတာကြီးပဲလေ
အခု emoji ပုံလေးတွေဆိုရင်လည်းဒီလက်ကင်ဖုန်းတုံးကြတဲ့သူတွေကြမှာဘာအယုတ်ပုံကိုပို့လို့ရှင်ဘာကိုဆိုလို့ချင်တာလဲဆိုတာအချင်းချင်းသဘောပေါက်နေကြတယ်လို့မျိုးပေါ့ကိုသားညုံရဲ့အဲ့ဒါကြောင့်လဲ Unicode Consortium က Unicode စနစ်အစ်စ်သတ်မှတ်တိုင်းမှာ emoji ပုံသစ်လေးတွေကိုပါထည့်ပြီးတော့စံသတ်မှတ်ပေးနေရတာပေါ့
Unicode Consortium ဖွဲ့စည်းကဘလို computer operating system စနစ်မျိုးမှာပဲဖြစ်ဖြစ်သုံးလို့ရအောင်လို့စံသတ်မှတ်ပေးလိုက်ပြီးဆိုရင် emoji ပုံတွေကို Apple, Google, Yahoo, Microsoft စတဲ့ဒီ IT ကုမ္ပဏီကြီးတွေကသူတို့ကုန်ပစ္စည်းတွေနဲ့တင့်တော်မဲ့ရုပ်ပုံမျိုးဖြစ်အောင်လို့နည်းနည်းပြုပြင်ကြရပါတယ်ဒါကြောင့်မလို့ iPhone ပေါ်မှာတွေ့ရတဲ့ emoji ပုံလေးတွေနဲ့ Android phone တွေပေါ်မှာတွေ့ရတဲ့ emoji ပုံလေးတွေကနည်းနည်းလေးတွေတော့ကွာကြတာပ
ါရှင်းနှစ်2016မှာစံသတ်မှတ်ဖို့လို့ရထားတဲ့ emoji ပုံ38ခုနဲ့ပတ်သက်လို့လဲ Unicode Consortium ကအကြမ်းမြင်းအစီပေးထားပြီးဆိုတော့အဲ့ဒီပုံလေးတွေနဲ့ပတ်သက်ပြီးတော့အခုရဲကကိုရေးနေဆွေးနွေးနေကြပါပြီဒေဂျာရာကတော့ internet ရဲ့ဘာသာစကားတစ်ခုလို့ပြောရမလို့ဖြစ်နေတဲ့ emoji ကတ်တွန်းပုံလေးတွေကပို့ပို့ပြီးတော့များလာဖို့ပဲရှိနေပါတယ်ရှင်
မဆွမြတ်မော်စီစဉ်ပြီးကုသညုံကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မအေးတန်တာကျော်စီစဉ်တင်ဆက်နေတဲ့တက်တန်ရောင်သတင်းလှော်ကိုနားဆင်ကြရအောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ကမ္ဘာမှာဩဇာအကြီးဆုံးအမျိုးသမီးကဘယ်သူများပါလဲပြီးတော့အသက်40ပြည့်သွားတဲ့မင်းသမီးအန်ဂျယ်လီနာဂျိုလီဒီလိုမျိုးကမ္ဘာတစ်လွှားကထင်ရှားကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါ Forbes Magazine ကနေပြီးတော့နှစ်စဉ်ပြုစုနေကြကမ္ဘာဩဇာအကြီးဆုံးအမျိုးသမီး100ဆင်းပြီးခဲ့တဲ့သတင်းဘက်ကထွက်လာတာမှာဂျာမန်ဝင်ကြီးချုပ်အန်ဂလာမာကယ်က9နှစ်ဆက်တိုင်နံပါတ်1ကမ္ဘာဩဇာအကြီးဆုံးအမျိုးသမီးဖြစ်တဲ့တမ်းပန်ခံရပါတယ်။နှစ်စဉ်ပြုလုပ်နေတဲ့အဲ့ဒီဆင်းနဲ့မှာတော့ကမ္ဘာကောင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်အမျိုးသမီးကြီးတွေပြင်ဟောလိဝုဒ်အကြံမော်တွေလည်းပါဝင်တာပါ။ကမ္ဘာဩဇာအကြီးဆုံးအမျိုးသမီး100ဆင်းနဲ့မှာနံပါတ်2ကတော့အမေရိကန်သမ္မတလောင်းရွေးပွဲမှာဝင်ပြိုင်မှုရှိတဲ့ဟီလရီကလင်တန်ဖြစ်ပါတယ်။အရင်နှစ်တုန်းကသူကနံပါတ်6နေရာမှာရှိနေရာကနေပြီးအခုနံပါတ်1နေရာကိုဒီနှစ်မှာဝင်လာတာပါ။နံပါတ်3ဩဇာအကြီးဆုံးကမ္ဘာအမျိုးသမီးကတော့ Bill and Melinda Gates Foundation ကိုပူရဲတည်ထောင်သူတဦးလည်းဖြစ်ပြီးတော့ကမ္ဘာအချမ်းသာဆုံးတထည်ကြီး Bill Gates ရဲ့ဇနီးလည်းဖြစ်တဲ့ Melinda Gates ပဲဖြစ်ပါတယ်။ American Boho Bank ဥက္ကဋ္ဌ Janet Yellen ကနံပါတ်4နေရာမှာရှိပြီးတော့ General Motors ကားကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Mary Barra ကနံပါတ်5နေရာမှာရှိပါတယ်။ထိပ်ဆုံး10ဦးထဲမှာတော့IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူး Christine Lagarde Brazil နိုင်ငံသမ္မတ Dilma Rousseff Facebook ရဲ့လုပ်ငန်းအရာရှိချုပ် Sheryl Sandberg YouTube ရဲ့အမှုဆောင်အရာရှိချုပ် Susan Wojcicki နဲ့ American သမ္မတကတော့ Michelle Obama တို့ပါဝင်ကြပါတယ်ဒီ Forbes ကပြုစုတဲ့အစီအစဉ်ထဲမှာ Hollywood အကြံမော်တွေလည်းပါတဲ့နေရာမှာ Oprah Winfrey ကနံပါတ်7နဲ့အဆိုတော့ Beyoncé ကနံပါတ်21American ပြည်အောင်စုမှာရုပ်မြင်သံကြားအစီအစဉ်တင်ဆက်တဲ့ Ellen DeGeneres ကနံပါတ်50နဲ့ Pop အဆိုတော်မှာလေ Taylor Swift ကနံပါတ်64နေရာတို့မှာရှိနေပါတယ်ရှင်။ရုရှားနိုင်ငံမော်စကိုမြို့တော်မှာဇွန်လ3ရက်နေ့ကကျင်းပခဲ့တဲ့အထူးဖက်ရှင်ရှိုးမှာတော့သမ္မတ Vladimir Putin ကိုထောက်ခံတဲ့လူငယ်ဒီဇိုင်နာတွေရဲ့လက်ရာတွေကိုတွေ့ရပါတယ်။ကိုကိုရှနီဆိုတဲ့ရုရှားရိုးရာအမျိုးသမီးခေါင်းဆောင်ဒီဇိုင်းပုံစံနဲ့ respirator နှာခေါင်းဆုပ်အသက်ရှူမျက်နှာဖုံးပြီးတော့သမ္မတဗလာဒီမီယာပူတင်ကိုအားကျပြီးတော့ဖန်တီးထားတဲ့ဒီဇိုင်းတွေကိုဒီ fashion show မှာတွေ့ရမှာပါ Kremlin နန်းတော်ရဲ့မျက်နှာချင်းဆိုင်လမ်းရုရှားလွှတ်တော်နဲ့လည်းနီးတဲ့ new manager ပြပွဲခန်းမှာဒီ fashion show ကိုကျင်းပခဲ့တာဖြစ်ပါတယ် Pravda အမှန်တရားဆိုတဲ့ခေါင်းစဉ်နဲ့ fashion ဖန်တီးမှုတွေမှာတော့နိုင်ငံရေးပကြီးကားတွေကိုလည်းပြသထားပါတယ်သမ္မတဗလာဒီမီယာပူတင်ကိုဆောက်လုပ်ရေးသမားတဦးပုံဖော်ထားတဲ့တီရှပ်ကတော့အဆောက်အအုံတိဆောက်ရမှာအုတ်တစ်ချက်ချင်းစီစီတလို့နိုင်ငံကိုအောက်ခြေကစတင်တိဆောက်ခဲ့တဲ့ပူတင်ဆိုပြီးတော့ရည်ညွှန်းဖန်တီးထားတာပါအမေရိကန်သမ္မတဘရက်အိုဘားမားကအမေရိကန်အလံအယံပူမရန်လေးတစ်ခုလေထဲပြည့်ရင်ကိုယ်စီပြန်လာတဲ့ကရိယာလေးကင်ထားတဲ့ပုံအမေရိကန်အလံအယံတွေနဲ့အသားစားငါးတွေကိုရုရှားအလံအယံပါတဲ့အတီးဖြော်ကျိတ်ဆက်တဲ့ထည့်ပြီးတော့အကုန်လုံးကိုမှုပြစ်လိုက်မဲ့ပုံတွေကိုတွေ့ရပါတယ်ရုရှားအစိုးရကိုထောက်ခံတဲ့ New Russia ဆိုတဲ့နိုင်ငံလုံးဆိုင်ရာပြိုင်ပွဲအရှိန်မြင့်လာတဲ့အနေအထားကိုဒီ fashion show မှာတွေ့ရတာပါ။ဒီ fashion show ကိုပါဝင်မှုဒီဇိုင်းဖန်တီးသူ280လောက်ရှောက်ထားခဲ့ပြီးတော့ခုနှစ်ဦးကိုစကားတင်ရွေးချယ်ခဲ့ပါတယ်။ဒီပွဲမှာပါဝင်သူတွေအနေနဲ့ The Beginning, Mula Asa, The Imperial, Tihanahan, The Victory on Way, The 90s, 90ခုနှစ်ပြည့်လွန်ကာလ New Russia ရုရှားနိုင်ငံတော်တစ်ဆိုတဲ့ကဏ္ဍ၅မျိုးအောက်မှာသူတို့ရဲ့ဖန်တီးမှုလက်ရာတွေကိုဖန်တီးရတာဖြစ်ပါတယ်။ရုရှားရဲ့ရိုးရာခေါင်းဆောင် Coco Chanel ကိုတုံးထားတာကအစတခြားလက်ဝတ်အရည်နာတွေအစအသက်ရှူမျက်နှာဖုံးစွတက်ဆင်ထားပြီးတော့စစ် uniform ပုံစံမျိုးဒီဇိုင်းလက်ရာတွေအစုံကို G Fashion Show မှာတွေ့ခဲ့ရပါတယ်ရှင်။ကမ္ဘာကျော် Hollywood ရုပ်ရှင်မင်းသမီး Angelina Jolie တယောက်တော့ဇွန်လ၄ရက်နေ့မှာပဲအသက်40ပြည့်သွားပါပြီ။သူဆယ်စုနှစ်လေးကူကိုသူများထက်ထူးခြားတဲ့အနေအထားတွေနဲ့ဖြတ်သန်းနိုင်ခဲ့တဲ့သူပဲဖြစ်ပါတယ်။အော်စကာဆုရမင်းသားကြီး John Voight နဲ့ဇနီးဖြစ်တဲ့ Marceline Bertrand တို့က Angelina Jolie ကိုဇွန်လ4ရက်နေ့1985ခုနှစ်မှာမွေးဖွားခဲ့တာဖြစ်ပြီးတော့အခုအသက်40ပြည့်တဲ့အချိန်မှာတော့ Jolie က Hollywood မှာအအောင်မြင်ဆုံးအနေအထားကိုရောက်နေတာလည်းဖြစ်ပါတယ်။အိမ်နောက်20ကျော်ပြီးတဲ့နောက်2005ခုနှစ်မှာ Angelina Jolie ကသူနဲ့အတူ Mr. and Mrs. Smith ဇာတ်ကားမှာတရုတ်ဆောင်ခဲ့တဲ့မင်းသား Brad Pitt နဲ့တွေ့ပြီးတော့ ပေါင်းတင်နေထိုင်ခဲ့တာအခုဆိုရင်ကလေး6ယောက်နဲ့တာယာချက်မြည်တဲ့မိသားစုဘဝကိုလည်းရထားတာပါကလေး6ယောက်ထဲမှာအကြီးဆုံး Maddox ကကမ္ဘောဒီးယားဒုက္ခသည်စခန်းကနေမွေးစားတာဖြစ်ပြီးတော့နောက်ထပ်သားတစ်ယောက်ဖြစ်တဲ့ Pax Tien ကလည်းVNN ကဖြစ်ပြီးတော့သားသမီးရင်းတွေဖြစ်တဲ့အရှီလော်ကိုတော့2006ခုနှစ်အမွားမောင်နှမ Knox နဲ့ VVN တို့ကိုတော့2008ခုနှစ်တော့မှမွေးဖွားခဲ့ပါတယ်။2011ခုနှစ်မှာတော့ Jody တယောက်ဘဝတစ်စစ်ချို့ကိုပြောင်းပြီးတော့ရုပ်ရှင်ဒါရိုက်တာဆောက်လုပ်တာပါ။သူ့ရဲ့ပထမဆုံးကားက In the Land of Milk and Honey ဖြစ်ပြီးတော့ Bosnia စစ်ပွဲအကြောင်းရိုက်ကူးထားတာပါ။သူကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုလည်းတက်တက်ကြွကြွအဆောင်ရွက်သူဖြစ်ပြီးတော့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့အထူးကိုယ်စားလှယ်ဖြစ်ပါတယ်။ကျန်းမာရေးပိုင်းမှာတော့သူကရင်သားကင်ဆာနဲ့သက်အိမ်ကင်ဆာဖြစ်နိုင်ခြင်းရှိတယ်ဆိုတာတွေ့ရလို့ရင်သားကိုလည်းဖျက်ထုတ်သက်အိမ်ကိုလည်းခွဲထုတ်ခဲ့လို့သူ့ရဲ့လောရက်ကိုလူတော်တော်များများကထောက်ခံပြီးတော့ပြောစမှတ်ဖြစ်ခဲ့ရပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
ထင်ရှားကျော်ကြားသူတွေရဲ့သတင်းတွေကိုစူးစီးတင်ပြတဲ့မတ်ရည်တန်တာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလှော်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုကတော့သူယုံကြည်ရာစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီသတင်းပါသူယုံကြည်ရာခန္ဓာမှာတော့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမူဝါဒတွေကိုလေ့လာနေတဲ့အဖွဲ့ကပညာရှင်တယောက်ဖြစ်တဲ့ကိုမော်ထွန်းအောင်ဘာကိုယုံကြည်သလဲဆိုတာကိုပြောပြပေးမှာဖြစ်ပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကျွန်တော်ယုံကြည်ရတဲ့ပုံမှာကျွန်တော်တို့မျိုးလင်းနေတာတို့ရဲ့လက်ရှိအချိန်မှာပုံမှာကျွန်တော်တို့ပညာရေးစနစ်ကိုအောင်းနိုင်လို့ကျွန်တော်နေနေမှာအနေချင်းပြင်နေတာလည်းအနေထားမှာမျိုးကျွန်တော်တို့ဒီမျိုးရေးပါတာရေးအတိတ်ကဖြစ်နေတယ်ပုံမျိုးပေါ့နော်ကျွန်တော်တို့အများကြီးတည့်ရမှာဖြစ်တယ်အဲ့ဒါဒီလည်းမျိုးစုံနေတယ်ကျွန်တော်တို့ရဲ့ဒီပညာရေးစနစ်ကိုရင်းလာမှုရဲ့အသက်အပိုင်းတစ်ခါကိုကျွန်တော်တို့ပြောရပါမယ်ပညာရေးစနစ်ကကျွန်တော်တို့ကိုထိုးထွင်းပြီးတော့ပေါ့နော်စဉ်းစားနိုင်တဲ့အသိပညာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့အလေးပြက်ပြီးတော့ဒီရတဲ့ဟာမျိုးနောက်တမိုင်းအမှန်လေကျွန်တော်တို့အနေနဲ့ပြည်ရှင်မျိုးအားနေတဲ့အခါမှာလဲအဲဒီဟာကျွန်တော်တို့ရဲ့ဒေတာရဲ့အပုံစံကိုမှတ်မှုရှိပါတယ်အဲတော့ဒီဟာတွေကိုထိန်းဖို့ဆိုရင်ကျွန်တော်တို့ဒေတာတကူကတော့ကျွန်တော်တို့မှာပညာရေးကြီးပွားရဲ့ဒီလိုမျိုးအတိုင်းအတာကြာတယ်ဒီလိုမျိုးဒီမျိုးပါတာမတူကြတဲ့အကောင်မုန်းကြီးရဲ့အခြေအနေကိုကျွန်တော်တော်မှန်းမှုရှိပါတယ်ဒီတိုးတက်လာတဲ့အနေထားရင်အဲ့ဒါနဲ့တော့နောက်ကျနေနေပြအောင်ပြင်ဒီပညာရေးအဓိကကြောက်အောင်လည်းတွေ့ရမယ်။နောက်သူ့ရေးကြည့်ရဲ့အချက်ကတော့ဒီမြန်ဆိုင်နဲ့တော့ဆက်ဆက်နေအောင်ပြင်ရမယ်ပညာရေးက။ဒါတို့မြန်မာနိုင်ငံရဲ့ပညာရေးကအဓိကပြောမယ်ဆိုရင်ဒီဓမ္မစာကိုတော့ရောက်ခံနေနေပြင်မယ်။နောက်ကျတော့ဒီပညာရေးမှာလည်းဒီမှာပြောရဲဒီပညာတတ်ဖို့ထက်ဒီဆွေးရရဲ့တချို့နေရာပိုင်းမှာတော့တော့မြန်မာပိုင်းပေါ်ဆောင်တဲ့အပိုင်းမျိုးနဲ့နိုင်ငံရေးလက်မှတ်မျိုးနဲ့အသုံးချခဲ့တယ်။အဲဒါကြောင့်ကျွန်တော်တို့တိုင်းဒေသမျိုးစုကိုဒီနေ့ဒီကြားထဲမှာအားလုံးကိုကျွန်တော်တို့ဒီတောင်းမှာကျောင်းတဲ့တယောက်တန်တရားနဲ့မြန်ကျင်းမှုတွေလည်းတွေ့ပွားခဲ့တဲ့ပညာရေးဖြစ်နေကြောင်းသိရမှာဖြစ်တယ်။ဥပမာအားဖြင့်ကျွန်တော်တို့မြန်မာနိုင်ငံမှာတိုင်းဒေသမျိုးကအဓိကအမျိုးပေါင်း10မျိုးပေါ့နော်။နောက်ဒီမျိုးနဲ့ပြီးတော့တရားကြုံနဲ့ကျွန်တော်တို့ဒီသိပြီးတော့ဒီကြောင်စုအနေနဲ့နေနိုင်တယ်ကျွန်တော်တို့ရဲ့ပညာရေးထဲမှာဒီကြောင်စုကိုအပြည့်အစုံအရမျိုးတော့သိရမှာပေါ့ဒီမျိုးစုတစ်ခုတည်းကိုလည်းကျွန်တော်တို့အားပေးပြီးတော့ဒီမျိုးစုရဲ့တမိုင်းတွေရေးထားတာကိုကျွန်တော်သိရမှာပဲအဲ့တော့ဒီအခါမှာတခြားပြန်နေတဲ့တိုင်းရင်းသားလူမျိုးတွေကအဲ့မှာတော့နည်းနည်းခွဲခြားခွဲခြားနဲ့ခံရတယ်လို့ဒီဖတ်ပြီးတော့ကျွန်တော်တို့ဒီလက်မှတ်တိုင်းပေါ်လွန်ချင်းနဲ့ကျွန်တော်ချက်လာတာဖြစ်တယ်အဲ့တော့ဒီကြည့်ရင်းချင်းနဲ့ဆေးမိုးတွေမျိုးဆိုတော့ကျွန်တော်တို့ဒီအခုကျွန်တော်ချက်နိုင်လို့ဆိုရင်ပညာရေးရလည်းအင်တာမအယူပါတယ်ဆိုတော့ကျွန်တော်သိရမှာဖြစ်တယ်ကျွန်တော်အနေနဲ့ဗာမျော်လင့်လဲဆိုတော့ညာကြီးကအခုလုံးမတာလင်းကျွန်တော်တို့နောက်အနည်း20ဆက်မှာကျွန်တော်တို့ဒီအားလုံးကျွန်တော်တို့အားလုံးတွေ့ကြတဲ့နိုင်ငံဖြစ်နေတဲ့နိုင်ငံနောက်ဒုက္ခပါလာတရားကျန်စုတရားထုံးတဲ့နိုင်ငံတွေနဲ့ကျွန်တော်တို့ရောက်မှာဖြစ်တယ်။ပညာမရှိဘဲနဲ့တော့ဒီမှာ
ဒီကတဲ့နိုင်ငံမျိုးလေတော့ရောက်ပြန်ဖြစ်ခဲ့မှာဖြစ်တယ်။နောက်ဒီဒီမျိုးစီးနီးခါကိုကျွန်တော်တက်လမ်းဖို့ဆိုတယ်။ပညာရေးမရှိရတဲ့လူမဖြစ်နိုင်ဘူး။အဲ့တော့ကျွန်တော်အနေနဲ့ဒီပညာရေးမှာသူတို့ပြန်ကောင်းမွန်အောင်ကျွန်တော်တို့ဉာဏ်ပြုလုပ်ဖို့လေ။အဲ့လိုလုပ်ဖို့လိုတဲ့အခါမှာဆိုရင်အားလုံးနဲ့ပြည်ပြည်အတိုင်းနဲ့အရှိအနေထားတော့အားရစရာမရှိဘူး။နံပါတ်၁ဒီကတော့ကျွန်တော်နေနေချင်းပြပါတယ်။ပညာရေးကြောင်းလဲဖို့ဆိုရင်နံပါတ်၁ကျွန်တော်တို့ပညာရေးလောကမှာမှားရင်းနေတဲ့အရာတွေရှိရတော့နံပါတ်၁ဆိုလို့ရင်ခံရမှာ။အင်တန်ပြည့်တဲ့အခါမှာရာဝတ္ထုတွေပြင်ပြင်ဆင်တဲ့အနေထားကိုရောက်မှတာနေရတော့အဲလိုချင်တဲ့တန်တန်ရတော့နေကြတယ်နော်။အဲ့တော့ကျွန်တော်ပြည့်လက်ရှိတဲ့ကျွန်တော်ဒီနေရာကြီးဒီပြင်ဆင်ဖို့အမျိုးမျိုးပြောကြတယ်ပြောကြတဲ့အခါမှာလည်းကျွန်တော်တို့သက်ဆိုင်ရာတို့ပေါင်းတက်တက်တဲ့လူအားလုံးပုံတဘောပြည်မြေချက်ကျွန်တော်ထောက်ဖို့လိုပါတယ်နောက်သက်ဆိုင်ရာလက်ရှိအစိုးရအာဏာပိုင်အစိုးရရောနောက်ကျွန်တော်တို့ဒီကမှာအတိုက်ခံရခေါ်ဆိုရဲဒီမျိုးကြီးစီအားကြီးလူအားလုံးကပညာရေးနဲ့ပတ်သက်ပြီးပုံတဘောပြည်မြေချက်ကိုကျွန်တော်တို့ရှိလို့ရှိမှရအောင်လုပ်အခြေအနေဖြစ်နေတယ်
ဘာစင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့တင်းတင်းလာနေညပိုင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်တွေကိုလည်းအစီအစဉ်နေအပြီးမြမစံတော်ချိန်ည10:00ကနေ 17:00 အထိလိုင်းနိုမီတာ3251တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုကတော့ချက်နေသေးတဲ့အချိန်တွေမှာတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်
ကမ္ဘာ့စစ်မှုအင်အားကြီးခုနှစ်နိုင်ငံရဲ့ G7 ထိပ်သီးစည်းဝေးပွဲဒုတိယအနေနဲ့နောက်ဆုံးနေ့ဖြစ်ဒီကနေ့ဂျာမနီနိုင်ငံမှာခေါင်းဆောင်တွေဆက်လက်တွေ့ဆုံဆွေးနွေးကြပြီးရာသီဥတုပြောင်းလဲခြင်းနဲ့စွန့်ရင်လွတ်ချက်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြသလိုအာဖရိကနိုင်ငံခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ထိပ်သီးဆွေးနွေးပွဲတနင်္ဂနွေနေ့မစတင်ခဲ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်တို့တီးခြားတွေ့ဆုံခဲ့ကြပြီးယူကရိန်းပြစ်ခတ်ရရေးသဘောတူညီချက်ပတ်သက်ပြီးရုရှားဘက်ကအလုဆောင်ပေါ်မှာမူတည်ပြီးရုရှားပေါ်စီးပွားရေးဒဏ်ခတ်မှုတွေဘလောက်ကြာကြာဆက်ထားတဲ့ဆိုရပေါ်နှစ်နိုင်ငံသဘောတူညီချက်ရခဲ့တယ်လို့သမရအင်ဗျူကပြောပါတယ် IS စစ်သွေးကြော်တွေကိုတိုက်နေတဲ့စစ်ပွဲနဲ့ပတ်သက်ပြီးယုံကြည်မှုအပြည့်ရှိကြောင်းနဲ့သူတို့ကိုတိုက်ထုတ်ဖို့အတွက်အမေရိကန်ကအကူအညီတွေတိုးပေးမှာဖြစ်ကြောင်းအီရတ်ဝန်ကြီးချုပ်နဲ့ကိုအမေရိကန်သမ္မတကပြောကြားလိုက်ပါတယ်သမ္မတအိုဘားမားဟာအီရတ်ဝန်ကြီးချုပ်နဲ့တနင်္လာနေ့ဂျာမနီမှာပြုလုပ်တဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံညီလာခံပြင်ပတီးသန့်တွေ့ဆုံအောင်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်တရုတ်ဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌဖန်ချောင်လုံးဟာအမေရိကန်ပြည်ထောင်စုကပန်တဂန်စစ်ဌာနချုပ်ကိုလာရောက်ဖို့ရှိပါတယ်ချက်တပရီနေမှာအမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာနဲ့တွေ့ဆုံဖို့ရှိတယ်လို့အမေရိကန်ကာကွယ်ဝင်ကြီးဌာနကပြောပါတယ်တောက်ကြနေမှာတော့တမရအင်ဗျူနဲ့နိုင်ငံခြားရေးဝင်ကြီးဌာနကိုတွားရောက်မှာဖြစ်ပါတယ်မြန်မာစစ်အာကရွန်ဂျာမွတ်စလင်တွေပေါ်မှာမတရားဖိနှိပ်ဆက်ဆံမှုတွေရှိနေတယ်ဆိုပြီးဒါကိုကန့်ကွက်တဲ့အနေနဲ့ပါကစ္စတန်နိုင်ငံကနိုင်ငံရေးဘာသာရေးနဲ့လူမျိုးစုအဖွဲ့တွေစုပေါင်းပြီးတနင်္ဂနွေနေ့မှာဆန္ဒပြခဲ့ကြပါတယ်
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလီဖြစ်ပါတယ်ရှင်။ VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိလိုင်းနိုမီတာ3240/48တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လဲ VOA Wine.2 Wine.3 အလုံးကအထူးပဲကျေးဇူးတင်ရှိပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.